Welcome to the Voice of America in Burmese.
မင်္ဂလာနေ့တည်းရဲ့အစမှာသောရရှင်တွေစိတ်ကျမ်းမှပျော်ရွှင်ကြပါစေခင်ဗျာ။ VOA American တန်ရဲ့2018ခုနှစ်ဇူလိုင်လ29ရက်ဒိန်းနင်းနေ့မနေ့ဖက်အစည်းအဝေးကို American ပြည်ထောင်စု Washington DC မြို့တော်ကနေလိုင်းဒိုမီတာ24/50/51တို့ကနေတိုက်ရိုက်နားဆင်နိုင်တယ်လို့ VOA ရဲ့ Facebook စာမျက်နှာကပါတိုက်ရိုက်ထုတ်လွှင့်ပေးနေပါတယ်ခင်ဗျာ။ကျွန်တော်ညဝင်းအောင်ပါဒီကနေ့မနက်ခင်းအစီအစဉ်လေးကိုတောင်းဝန်ယူတင်ဆက်မှာပါ
မင်္ဂလာမနက်ခင်းပါခင်ဗျာဒီကနေ့မနက်ဖြန်သတင်းတွေကိုမဲ့ရင်ချင်းနိုင်ငံကျွန်တော်ကြော်ကြော်သိမ်းပြပြမှာပါတူရကီကဖမ်းထားတဲ့အမေရိကန်ခရီးယန်ဘုန်းတော်ကြီးကိစ္စနှစ်နိုင်ငံငွေကြေးဝန်ကြီးတွေဆွေးနွေးကြပါတယ်မြန်မာနိုင်ငံတွင်းဒေသအများပြားမှာရေကြီးနေတယ်လို့အိန္ဒိယအိန္ဒိယမှာလည်းရေကြီးပြီးသေဆုံးသူ60ထက်မနည်းရှိသွားပါပြီကမ္ဘောဒီးယားနိုင်ငံမှာတော့ဒီကနေ့လွှတ်တော်အထွေထွေရွေးကောက်ပွဲတွေကျင်းပမှာဖြစ်ပါတယ်ဒီသတင်းတွေနဲ့အတူတခြားစိတ်ဝင်စားဖို့ထိတ်တန့်သတင်းတွေကိုလည်းတည်ရပါမယ်ခင်ဗျာ
ဟုတ်ကဲ့ပါခင်ဗျာဒိမန်နိုင်ငံမှာကျင်းပနေတဲ့ပထမဆုံးအကြိမ်ဗုဒ္ဓဘာသာလူငယ်ဖိုရမ်ကနေကြာဆင်းနေတဲ့မြန်မာနိုင်ငံရဲ့ပုံရိပ်ကိုမြင့်တင်သွားနိုင်လိမ့်မယ်လို့မျှော်လင့်ကြောင်းဦးဆောင်ကျင်းပသူဆရာတော်တွေကပြောကြားလိုက်ပါတယ်ဒီအကြောင်းသတင်းနဲ့အတူပတ်စင်ကဏ္ဍတွေကတော့ဦးအောင်ခင်မြန်မာရေးသုံးသပ်ချက်အမေရိကန်အီလီယန်သုံးအင်္ဂလိပ်သင်ခန်းစာနဲ့နောက်ပိုင်းမှာစနေည VO ရဲ့ဓာတ်ရိုက်လေလံဆွေးနွေးခန်းကိုလည်းနားဆင်ရဖို့ရှိပါတယ်အဲ့ဒီအစီအစဉ်လေးမတိုင်ခင်အခုရင်ဆုံးတော့တင်းငွေတွေနဲ့နောက်ဆုံးရနိုင်ငံတကာသတင်းတွေကိုကိုကြော်ကြော်သိနဲ့မန်းအင်ဂျင်နိုင်တို့ပြောပြပေးပါအောင်ဗျာ
တူရကီနိုင်ငံမှာဖမ်းဆီးခံထားရတဲ့အမေရိကန်ခရီးယန်ဘုန်းတော်ကြီးအန်ဒရူးဘရန်ဆန်နဲ့ပတ်သက်ပြီးအမေရိကန်နိုင်ငံသားဝန်ကြီးမိုက်ပွန်ပေယိုနဲ့တူရကီနိုင်ငံသားဝန်ကြီးကာဗူဆိုဂလူတို့ဆွေးနွေးကြတယ်လို့အမေရိကန်နိုင်ငံသားရဲ့ဌာနကစနေနေ့မှာပြောပါတယ်ဘုန်းတော်ကြီးဘရန်ဆန်အပေါ်အကြံဖက်ဝါဒတရှုလုံးမှုဆိုင်ရာဆွေးချက်တွေနဲ့ဖမ်းဆီးထားတာပါဝန်ကြီးတို့ဆွေးနွေးချက်အသေးစိတ်တွေကိုမထုတ်ပြန်ပေမဲ့တန်တမန်နူးတို့ကြားဒီကိစ္စကိုဖြေရှင်းရင်းနဲ့နှစ်ဖက်စိတ်ဝင်စားတဲ့တခြားကိစ္စရပ်တွေကိုဖြေရှင်းရေးအခိုင်အမာရှိတဲ့အကြောင်းပြောဆိုကြတယ်လို့နိုင်ငံသားရေးဌာနပြောခွင့်ရဟက်သာနိုဝတ်ကပြောပါတယ်။ဘုန်းတော်ကြီးဘရန်ဆန်ကိုဖမ်းဆီးထားတာဟာသမ္မတဒေါ်နယ်ထရမ့်အဆိုအရအတွက်ချက်ချင်းကင်တွယ်ဖြေရှင်းရမယ့်ကိစ္စရပ်တစ်ခုဖြစ်လာနေပြီးဘရန်ဆန်ကိုပြန်လွှတ်ပေးရေးဖိအားစရိတ်ပိုင်းအနေနဲ့တန်ခတ်အရေးယူမယ်လို့ချိန်ချောက်ထားပါတယ်။ဘုန်းတော်ကြီးဘရန်ဆန်ဟာထောင်ထဲမှာ21လကြာပြီးတဲ့နောက်ပြီးခဲ့တဲ့ဗိုလ်သူနေကမှနေရင်အခြေကျိုးဖြစ်ရွှေ့ပြောင်းခံထားရတာပါ။ဘုန်းတော်ကြီးဘရန်ဆန်ကိစ္စကြောင့်မြောက်အတ္တလန္တိစာချုပ်နေတူအဖွဲ့ဝင်နိုင်ငံတွေဖြစ်ကြတဲ့တူရကီနဲ့အမေရိကန်တို့ကြားမှာဆက်ဆံရေးမပြေမလည်ဖြစ်နေတာပါ။
အာဖဂန်နစ္စတန်နိုင်ငံအရှိတ်ဘက်ဒေသမှာမိရဲ့သားဖွားတင်ဒန်းစင်တာတစ်ခုတိုက်ခိုက်ခံရပြီးဝန်ထမ်း3ဦးသေဆုံးသွားကြောင်းဒေသဆိုင်ရာအစိုးရအရာရှိတဦးကစနေနေ့ကပြောဆိုလိုက်ပါတယ်။နန်ဂါဟာဒေသကဂျလာလာဘတ်မြို့မှာရှိတဲ့အဲ့ဒီစင်တာအဆောက်အုံတွေကိုတနက်သမားတွေကစနေနေ့ကဝင်ရောက်တိုက်ခိုက်ခဲ့ပြီးလုံခြုံရေးတပ်တွေနဲ့လည်းနိုင်ပေါင်းများစွာကြောင်းအပြန်လှန်ပစ်ခတ်တိုက်ခိုက်ခဲ့ပါတယ်။အဲ့ဒီလိုတိုက်ခိုက်မှုကြောင့်ကားမောင်းသမားတအူးနဲ့လုံခြုံရေးအဆောက်နှစ်ဦးသေဆုံးခဲ့ပြီးအခြားလူ9ဦးဒဏ်ရာရရှိခဲ့တယ်လို့ဒေသအုပ်ချုပ်ရေးမှူးပြောခွင့်ရကပြောပါတယ်။အမျိုးသမီးအများစုပါဝင်တဲ့လူပေါင်း36ဦးကိုအဲ့ဒီနေရာကနေဘေးလွတ်ရာကိုရွှေ့ပြောင်းပေးခဲ့တယ်လို့လည်းသူကပြောပါတယ်။ Newstrand KI အရှိတ်ဘက်ကတားဖွားမိရဲ့တင်နန်းပေးသူတွေပိုင်ဆိုင်တဲ့အဲ့ဒီစင်တာကိုတနက်သမားတွေဘာကြောင့်ဝင်ရောက်ပစ်ခတ်ခဲ့တယ်လဲဆိုတာရှင်းရှင်းလင်းလင်းမသိရသေးပါဘူး။ဒါအပြင်အဲ့ဒီတိုက်ခိုက်မှုနဲ့ပတ်သက်လို့တာဝန်ရှိတယ်လို့လက်တလောထုတ်ဖော်ပြောဆိုခြင်းဘယ်သူဘယ်ဝါမှလည်းမရှိသေးပါဘူး။မကြသေးခင်ကဖြစ်ခဲ့တဲ့အလားတူတိုက်ခိုက်မှုတွေကိုတော့ IS စစ်သွေးကြွတွေကသူတို့လက်ချက်ဖြစ်ကြောင်းပြောဆိုခဲ့ပါတယ်ရှင်
။ဆိုမာလီယာသမ္မတမိုဟာမက်အဗ်ဒူလာဖာမာဂျိုဟာအီရီထရီးယားနိုင်ငံမှာ၃ရက်ကြာသမိုင်းဝင်ခီးစဉ်တစ်ခုနဲ့စနေနေ့ကရောက်နေပြီးအီရီထရီးယားသမ္မတနဲ့အက်စမာရာမျိုးတော်မှာတွေ့ဆုံဆွေးနွေးပါတယ်။ဆိုမာလီယာခေါင်းဆောင်ကိုအီရီထရီးယားသမ္မတအစ္စယက်အဖဝါကီကဖိတ်ကြားတာလို့အီရီထရီးယားပြန်ကြားရေးဝန်ကြီးကတောက်ကြားနေမှာကြေညာပါတယ်။ဆိုမာလီယာသမ္မတပြောခွင့်ရအဗ်ဒီနူးမိုဟာမက်ကဆိုမာလီယာနိုင်ငံအနေနဲ့အီရီထရီးယားနဲ့ဆက်ဆံရေးမှာကန္တာသစ်တစ်ခုဖွင့်လှစ်ဖို့အဆင်သင့်ဖြစ်နေပါပြီလို့ထွတ်ထားမှရေးပါတယ်။နိုင်ငံသားမှာဘယ်လိုတန်တမန်ဆက်ဆံရေးမျိုးမှမရှိတာ25နှစ်နီးပါးရှိနေပါပြီ။နေပေါင်းများစွာပြန်ပြွတ်တွေဖြစ်လာကြတဲ့နိုင်ငံသားတန်တမန်ဆက်ဆံရေးပြန်ထူထောင်ပြီးတဲ့နောက်သမ္မတဖာမာဂျိုအီရီထရီးယားကိုသွားတာပါ။ဆက်ဆံရေးအဆင်မပြေဖြစ်ခဲ့ရတဲ့အကြောင်းရင်းစိတ်တစ်ပိုင်းကတော့နိုင်ငံတကာနိုင်ငံကပုံကန့်သူတွေကိုနောက်တနိုင်ငံကစစ်ဖက်အကူအညီပေးတာကြောင့်ဖြစ်ပါတယ်။ဆိုမာလီယာတောင်ပိုင်းနဲ့အလဲပိုင်းဒေသအများစုကို2009ခုနှစ်က6လကြာအုပ်ချုပ်ခဲ့တဲ့ Islamic Courts Union ICU ကို Eritrea ကထောက်ခံခဲ့ပူပါတယ်။ဆိုမာလီယာမှာပါဝင်လူဆောင်မှုတွေကြောင့်ကုလသမဂ္ဂလူ့ကျိုးရေးကောင်စီက Eritrea ကို2009ခုနှစ်မှာတန်ခတ်အရေးယူမှုချမှတ်ပါတယ်။အခုတော့ Ethiopia ဝန်ကြီးချုပ်ကကုလသမဂ္ဂကိုပန်ကြားတဲ့အတွက်အဲ့ဒီတန်ခတ်အရေးယူမှုတွေကိုမကြခင်မှာရုပ်သိမ်းပွဲရှိပါတယ်
။ Nicaragua နိုင်ငံမှာလာပေါင်းများစွာကြာနေပြီဖြစ်တဲ့မငြိမ်မသက်ဖြစ်မှုတွေအတွက်တာဝန်ရှိတယ်လို့ဆွဆွဲခံထားရတဲ့အရန်တပ်ဖွဲ့ကိုဖြတ်သိမ်းဖို့ နိုင်ငံခေါင်းဆောင်ဒန်နီယယ်အော်တီဂါရဲ့ညီဖြစ်သူကတောင်းဆိုလိုက်ပါတယ်။လူပေါင်း400ကျော်သေဆုံးခဲ့တဲ့3လကြာအကြမ်းဖက်မှုတွေဖြစ်ခဲ့ပြီးနောက်သူ့ကိုအစိုးရအဖွဲ့အနေနဲ့လက်နက်ကင်အရန်တပ်ဖွဲ့တရှိမှုကိုမဖြစ်မနေအဆုံးသတ်သင့်ပြီးဖြစ်ကြောင်းအရင်ကနီကာရာဂွာစစ်တပ်ရဲ့အကြီးအကဲဖြစ်ခဲ့သူလက်ရှိသမ္မတဒန်နီယယ်အော်တီဂါရဲ့ညီဟမ်ဘီဟမ်ဘာတိုအော်တီဂါကစနေနေ့က CNN သတင်းဌာနကိုပြောကြားခဲ့ပါတယ်။တကယ်လို့များအရန်တပ်ဖွဲ့ဝင်တွေဟာစစ်တပ်ဒါမှမဟုတ်ရဲတပ်ဖွဲ့တွေလို့ရဲတပ်ဖွဲ့တွေလို့အာဏာရှိမယ်ဆိုရင်သူတို့ကိုစစ်တပ်နဲ့အတူပူးပေါင်းပြီးပဋိပက္ခကိုဖြေရှင်းဖို့အကိုဖြစ်သူဒန်နီယယ်အော်တီဂါကိုဟမ်ဘာတိုအော်တီဂါကတိုက်တွန်းခဲ့တာပါ။လီယွန်မျိုးတော်မှာအစိုးရဆန့်ကျင်ဆန္ဒပြသူတွေကိုစေဝါကုသပေးလို့ဆိုပြီးတော့အများပြည်သူစေယုံတစ်ခုမှာကျန်းမာရေးဝန်ထမ်းပေါင်း40ထက်မနည်းကိုလည်းတောက်ကြနေကအလုတ်ဖြုတ်ပစ်ခဲ့ပါတယ်။သေဆုံးသူအရေအတွက်တိုးနေပြီး448ဦးထက်မနည်းရှိနေပြီလို့ဒီသတင်းပတ်အစောပိုင်းကနီကာရာဂွာလူ့ခွင့်ရေးအဖွဲ့အစည်းကကြေညာချက်ထုတ်ပြန်ခဲ့ပါတယ်။ဒါအပြင်အရန်တပ်ဖွဲ့ဝင်တွေမှာတာဝန်ရှိတယ်လို့စွပ်စွဲခံထားရတဲ့ပြန်ပေးဆွဲခံရသူတွေဒါမှမဟုတ်ပျောက်ဆုံးသွားသူတွေရဲ့အရေးအတွက်ဟာ600နီးပါးရှိနေပြီလို့ဆိုပါရရှင်
။ VOA American တဲ့မနေ့ဖက်မြန်မာဘာသာအစီအစဉ်တွေကိုမနေ့6နာရီကနေပြီးတော့9နာရီထိလိုက်ထိုမီတာ32 kHz 9335လိုက်ထိုမီတာ40 kHz 9483လိုက်ထိုမီတာ48 kHz 6153နဲ့ဒုတိယနာရီဝက်မှာလိုင်းလက်မီတာ190 kHz 1505တို့ကနေထုတ်လွှင့်ပေးနေပါတယ်။မနေ့7နာရီကနေ9နာရီထိပြန်လည်ထုတ်လွှင့်ချက်ကိုတော့လိုင်းဒိုမီတာ20 25 32တို့ကနေဖမ်းယူနိုင်စေနိုင
်။ VOA ကနေတနင်္ဂနွေနေ့မနေ့ဖက်သတင်းတွေကိုတိုက်ဆက်လက်ထုတ်လွှင့်နေပါတယ်။မြန်မာနိုင်ငံတွင်ဒေသတော်တော်များများမှာမိုးပြင်းထန်စွာရွာတဲ့ရေကြီးတဲ့ပြည်ထောင်ကိုခန်းဆားနေကြရပါတယ်။တာဝန်ရှိသူတွေရဲ့ထုတ်ပြန်ချက်အရဆိုရင်နေပြည်တော်ကချင်ပြည်နယ်ကမိုးမောက်၊ကရင်ပြည်နယ်ကဖအံလိုင်းပွဲ၊တန်တောင်ကြီး၊မြဝတီပကူတိုင်းကရွှေကျင်တနက်ပင်ဥတ္တမြို့တဲ့ကြောက်ကြီးမတော့ဝန်ပြည်နယ်ကတင်စရက်ပောင်ဘီလင်းတထုံရန်ကုန်တိုင်းကတိုက်ကြီးလှဲကူရခိုင်ပြည်နယ်ကတန်တွဲစတဲ့ဒေသအသီးသီးမှာရေကြီးနေတာပါဘီလင်းမြေကြီးတန်လွင်မြေကြီးပကူမြေကြီးရွှေကျင်မြေကြီးနဲ့စစ်တောင်းမြေကြီးတွေစိုးရိမ်မှကျော်လွန်နေတဲ့အတွက်မြေကန်းကြီးနေထိုင်သူတွေအနေနဲ့မြေကြီးလုကင်းတဲ့နေရာတွေမှာရှောင်ရှားနေထိုင်ကြဖို့အမျိုးသားသဘာဝဘီအန်ဒရယ်ဆိုင်ရာစီမံခန့်ခွဲမှုကော်မတီကအကြံပြုထားပါတယ်ဘီလင်းဘက်မှာရေဘေးကူညီခဲ့တဲ့သူတွေရေထဲမျောပါပြီးပျောက်ဆုံးနေတာတွေရှိတဲ့အတွက်ဘေးအန္တရာယ်ရှိတဲ့နေရာတွေကိုမသွားကြဘူးလို့တတိပေးထားပါတယ်။မြမအီနီချင်းအိန္ဒိယနိုင်ငံမြောက်ပိုင်းဥတ္တပရဒက်စ်ပြည်နယ်မှာလည်းမိုးပြင်းထန်ရွာပြီးရေကြီးတာကြောင့်သေဆုံးသူ60ထက်မနည်းရှိသွားပြီလို့တာဝန်ရှိသူတွေကစနေနေ့မှာပြောပါတယ်။ဂျာတာဘရီနီကဆာလူအပြင်းထန်မိုးရွာပြီးရေကြီးလာတာကြောင့်ဒဏ်ရာသူအရေအတွက်ဟာလည်း90ကျော်သွားပြီဖြစ်တဲ့အပြင်လူထောင်ပေါင်းများစွာရေဘေးဒဏ်သင်နေပါတယ်။
မြန်မာ VNN သီရိလင်္ကာထိုင်းစားတဲ့နိုင်ငံတွေပါဝင်တဲ့အာရှနိုင်ငံတွေအတွက်ရေကြီးမှုကိုကြိုတင်တတိပေးနိုင်တဲ့အထူးကိရိယာပြင်ဆင်ထုတ်လုပ်ဖို့အိန္ဒိယနိုင်ငံကို WMO ကမ္ဘာမိုးလေဝသအဖွဲ့ကြီးကတာဝန်ပေးလိုက်ကြောင်းအိန္ဒိယအစိုးရအရာရှိတဦးကပြောပါရယ်အိန္ဒိယမိုးလေဝသဌာနအနေနဲ့ရာသီဥတုအခြေအနေကိုကြိုတင်ခန့်မှန်းတဲ့ကိရိယာကိုပြင်ဆင်ထုတ်လုပ်သွားဖို့ရှိတယ်လို့ကမ္ဘာရေတုမြေတုဆိုင်ရာဝင်ကြီးဌာနအတွင်းဝင်ဒေါက်တာမက်ဟေဗန်ရာဂျီဖ်ဗန်ကပြောကြောင်း The Hindu Daily သတင်းစာကစနေနေ့ကဖော်ပြထားပါတယ်။ရေကြီးမှုကိုအနည်းဆုံး6နာရီကြိုပြီးသတိပေးနိုင်တဲ့ကိရိယာကိုအမေရိကန်ပြည်ထောင်စုကအရင်ဆုံးတီထွင်ထုတ်လုပ်ခဲ့တာဖြစ်ပြီးကမ္ဘာမိုးလေဝသအဖွဲ့ကြီးကိုလှူဒန်းခဲ့တာဖြစ်ပါတယ်။ဒေါက်တာရာဂျီဖ်ဗန်ရဲ့အဆိုအရအိန္ဒိယမိုးလေဝသဌာနအနေနဲ့အဲ့ဒီကိရိယာကိုစမ်းသပ်မှုတွေပြုလုပ်ထားပြီးဖြစ်တယ်လို့ဆိုပါတယ်။ Flood Guidance System လို့ခေါ်တဲ့ရေကြီးမှုလမ်းညွန်စနစ်လို့အမည်ပေးထားတဲ့ကိရိယာဟာဂျိုဒုကနေရိုက်ယူထားတဲ့မြေပုံတွေနဲ့မြေပြင်မှာလက်တွေ့ဖြစ်နေတဲ့အခြေအနေပေါ်စောင့်ကြည့်လေ့လာချက်ကိုပေါင်းစပ်ပြီးအသုံးပြုထားတာဖြစ်ပါတယ်။အိန္ဒိယကအထူးပြင်ဆင်ပြုလုပ်မဲ့ရာသီဥတုအခြေအနေခန့်မှန်းတဲ့ကိရိယာဟာမိုးရွာသွန်းမှုဖြစ်နိုင်ခြင်းအပြင်ရေကြီးမှုဖြစ်နိုင်ခြင်းကိုကြိုတင်သတိပေးနိုင်ဖို့မြေကြီးအဆိုပြန်မှုအဆင့်တွေကိုကွန်ပျူတာနဲ့တွက်ချက်ပြီးကြိုတင်ခန့်မှန်းနိုင်ဖို့အထောက်အကူပြုမှာဖြစ်ပါတယ်ရှင်။
ဒီကနေ့ဇူလိုင်လ29ရက်တနင်္ဂနွေနေ့ဟာကမ္ဘောဒီးယားနိုင်ငံမှာအထူးရွေးကောက်ပွဲကျင်းပမယ်နေဖြစ်ပါတယ်။လက်ရှိဝန်ကြီးချုပ်ဟွန်ဆန်ဦးဆောင်တဲ့အာဏာရကမ္ဘောဒီးယားပြည်သူ့ပါတီကိုရှင်ပြန်နိုင်မဲ့ခိုင်မာတဲ့အတိုက်ခံပါတီမရှိတဲ့အတွက်33နှစ်ကြာအာဏာရထားပြီးဖြစ်တဲ့ဟွန်ဆန်မဲ့အနိုင်ရသွားမယ်လို့လေလောက်သူတွေကခန့်မှန်းပါတယ်။ပြီးခဲ့တဲ့နှစ်မှာကတည်းကဝန်ကြီးချုပ်ဟွန်ဆန်ဟာအတိုက်ခံတွေကိုနှိပ်ကုပ်ထားတာဖြစ်ပြီးအတိုက်ခံခေါင်းဆောင်တယောက်ကိုနိုင်ငံတော်ပုံကံမှုဆွဲချက်နဲ့ထောင်ချထားတယ်လို့အဓိကအတိုက်ခံပါတီကိုလည်းတရားရုံးချုပ်ကအမိန့်ထုတ်ပြီးဖျက်သိမ်းထားတာပါ။ဒီရွေးကောက်ပွဲကိုအမေရိကန်နဲ့ဥရောပသမဂ္ဂတို့ကအကူအညီပေးတာမဟုတ်တယ်လို့လေးလာစောင့်ကြည့်သူတွေကိုလည်းမလွတ်ပါဘူး။ ဒါပေမဲ့လည်းဥရောပနဲ့အာရှကလူကြိုက်များဝါရကျင့်သုံးတဲ့ပါတီတွေနဲ့လက်ရဆုံးပါတီတွေကတော့လိလာသူတွေလွတ်ထားပါတယ်။ရွေးကောက်ပွဲမတိုင်ခင်နှစ်ရက်လိုမှာကလေးက VOA American အသံနဲ့လွတ်လပ်သောအာရှအသံ Radio Free Asia တို့ရဲ့ခမာဘာသာဌာနတွေကိုအပါအဝင်လွတ်လပ်တဲ့သတင်းမီဒီယာ15ခုရဲ့ website တွေကိုပိတ်ပစ်ဖို့အင်တာနက်ဝန်ဆောင်မှုပေးတဲ့ကုမ္ပဏီတွေကိုကမ္ဘောဒီးယားအစိုးရကညွှန်ကြားထားပါတယ်။ရွေးကောက်ပွဲအနေနဲ့ရွေးကောက်ပွဲမတိုင်ခင်နှစ်ရက်မှာသတင်းတင်ပြထုတ်လွှင့်တာတွေကိုကမ္ဘောဒီးယားဥပဒေကခွင့်ပြုမထားဘူးလို့ကမ္ဘောဒီးယားပြန်ကြားရေးဌာနအကြီးအကဲ Post Sovan ကပြောပါတယ
်California ပြည်နယ်မှာပြင်းထန်တဲ့တော်မီလောင်ကျွမ်းမှုကြောင့်အိမ်ပေါင်းထောင်နဲ့ချီ NDA ရင်ဆိုင်နေရတဲ့အတွက်အရေးပေါ်အခြေအနေဖြစ် American သမ္မတ Donald Trump ကကြေညာလိုက်ပါတယ်။စနေနေ့ကသမ္မတ Trump ထုတ်ပြန်ခဲ့တဲ့အဲ့ဒီကြေညာချက်ဟာမိငိမ့်တက်ရမှာအကူအညီပေးဖို့နဲ့ပြန်လည်ထူထောင်ရေးလုပ်ငန်းတွေကိုအထောက်အကူပေးဖို့ဗဟိုအစိုးရကအသုံးပြုနိုင်တဲ့ရန်ပုံငွေချမှတ်ဖို့စတင်လှုပ်ဆောင်လိုက်တာလည်းဖြစ်ပါတယ်။ Los Angeles အရှေ့တောင်ပိုင်းမှာအရှိန်ပြင်းပြင်းလောင်ကျွမ်းနေတဲ့Cranston Fire လို့ခေါ်တဲ့ Tommy Andie ကနေကင်းလွတ်ဖို့ California ပြည်နယ်တောင်ပိုင်းမှာရှိတဲ့လူတွေထောင်နဲ့ချီပြီးစနေနေ့အစောပိုင်းကဘေးလွတ်ရာကိုရွှေ့ပြောင်းခဲ့ရပါတယ်။ California ပြည်နယ်မြောက်ပိုင်းမှာတော့ Care Fire လို့အမည်ပေးထားတဲ့ Tommy လောင်ကျွမ်းနေတာပါ။အဲ့ဒီ Tommy ကြီးနှစ်ခုကြောင့် American ပြည်ထောင်စုအနောက်ဖက်ချမ်းမှာတနင်္လာနေ့ကစပြီးမီးဘေးအန္တရာယ်ကျရောက်ခဲ့တာဖြစ်ပါတယ်ရှင်။
ဒေတန်ရောက်နိုင်ငံတကာသတင်းတွေကိုကိုကြော်ကြော်သိနေမှန်းညင်နိုင်လို့ပြောပြခဲ့ကြတာပါအခုတော့သတင်းဆောင်မတွေနဲ့ပတ်စင်ကဏ္ဍတွေကိုဇက်တိုက်ထုတ်လွှင့်သွားမှာဖြစ်ပါတယ်အရင်ဦးဆုံးတော့ဥရောပမှာကျင်းပနေတဲ့လူငယ်ဖိုရမ်အကြောင်းကိုတင်ပြခြင်းပါတယ်ဗုဒ္ဓဘာသာဝင်အများစုရှိတဲ့မြန်မာနိုင်ငံမှာအခြားဘာသာဝင်တွေနဲ့ဖြစ်ပွားတဲ့ပြည်ပကတွေကြောင့်ကမ္ဘာအလင်မှာမြန်မာနိုင်ငံရဲ့ပုံရိပ်ကြာဆင်းနေတာကိုကာကွယ်မြှင့်တင်သွားဖို့နဲ့ပြည်ပကနည်းတဲ့လူမှုအဖွဲ့အစည်းတစ်ရပ်ဖြစ်လာစေရေးအတွက်ရည်ရွယ်ပြီးပရမအကြိမ်မြောက်ဥရောပဗုဒ္ဓဘာသာလူငယ်ဖိုရမ်ကိုဒိမတ်နိုင်ငံမှာကျင်းပနေတာဖြစ်ကြောင်းဖိုရမ်ကိုဦးဆောင်ကျင်းပတဲ့ဗရာဏနာယကဆရာတော်ကမိကြပါတယ်ဥရောပရောက်မြန်မာနိုင်ငံသားလူငယ်တွေဟာတစ်ချိန်မှာမြန်မာလူအဖွဲ့အစည်းကိုပြန်လည်အကျိုးပြုသူတွေဖြစ်လာအောင်ဒီဖိုရမ်ကအထောက်အကူဖြစ်လိမ့်မယ်လို့ပြောပါတယ်အကြောင်းစုံကိုတော့ဆက်ပြီးနားဆင်နေပါတယ်ပရမအကြိမ်မြောက်ဥရောပဗုဒ္ဓဘာသာလူငယ်များဖိုရမ်ကိုဒိမတ်နိုင်ငံကိုပင်ဟေကင်မြို့နာကဓမ္မစာရာဓမ္မအရေးကျောင်းမှာဇူလိုင်26ကနေ31ရက်နေ့ထိကျင်းပနေတာဖြစ်ပါတယ်။အဲ့ဒီဖိုရမ်မှာဥဆောင်တန်ကားတော်တွေနဲ့မြန်မာလူငယ်တွေကြားခေါင်းစဉ်ကိုကုနဲ့ဆွေးနွေးကြပြီးဘာသာရေးအပေါ်ခံယူချက်ဗုဒ္ဓဘာသာနဲ့ပတ်သက်တဲ့ဗဟုသုတအတိတ်နဲ့စာရာတွေကိုပွင့်လင်းရင်းနှီးစွာဆွေးနွေးခဲ့ကြတယ်လို့ပွဲစီစဉ်သူတွေကပြောပါတယ်။စေအစိုးရလက်ထက်ဖိနှိပ်မှုတွေကြောင့်တချို့သောမြန်မာမိသားစုတွေကဥရောပနိုင်ငံဘက်တင်းချောင်လာကြပြီးသူတို့ရဲ့မျိုးဆက်သစ်လူငယ်တွေကိုဘုရားဘာသာနဲ့ပတ်သက်လို့လက်ဆင့်ကမ်းကျင်ပေမဲ့လူငယ်အချင်းချင်းကြားခိုင်မာတဲ့ကွန်ရက်တစ်ခုလိုအပ်နေတာကိုဖြည့်ဆည်းနိုင်ဖို့ဒီဖိုရမ်ကိုကျင်းပရတာဖြစ်တယ်လို့ဦးဆောင်ပဒါနာနာယကဆရာတော်အရှင်ကုသလတာမီကမိပါတယ်မြန်မာနိုင်ငံမှာရခိုင်ပြည်ပကအပါအဝင်အစွန်းရောက်တဲ့ဗုဒ္ဓတန်ဃာတော်တွေရဲ့လှုပ်ရွတ်ကြောင့်မြန်မာနိုင်ငံဟာကမ္ဘာအလင်းမှာပုံရိပ်ကြဆင်းနေရပြီးဒါကိုကာကွယ်မြင့်တင်သွားနိုင်ဖို့ဒီဖိုရမ်ကအထောက်အကူဖြစ်စေလိမ့်မယ်လို့အရှင်ကုသလတာမီက VOA ကိုမိပါတယ်
။ဒီပฏิပက္ခတွေဆိုတာဘာသာရေးတစ်ခုတည်းပုံမှန်အခြေခံထားတာမဟုတ်ဘဲနဲ့နိုင်ငံရေးလက်ကွက်တွေဟိုအာဏာတည်မြဲရေးအတွက်ဆောင်ရွက်တဲ့အပိုင်းတွေပေါ့။ဒါတွေကလည်းရောရှက်နေတော့ခမုန်းတို့အဲ့ဒီအကြောင်းအရာတွေကိုတော့ဥတည်ပြီးတော့ခမုန်းတို့မဆွေးနွေးပြဘူး။သို့တော်လည်းပဲဒီလူငယ်တွေဟာကိုယ့်ဘာသာတရားရဲ့ဒီငြိမ်းချမ်းတဲ့ဓမ္မတွေကိုတည်တည်ချာချာသိမြင်သဘောပေါက်သွားမယ်ဆိုလို့ရှိရင်တော့ဒီလိုအကြမ်းဖက်မှုတွေမှန်သမျှကိုဟလာရှုံချရမယ်စိတ်တက်ဒီအကိမ့်ဝတ်သွားမယ်ဗုဒ္ဓဘာသာဆိုတာငြိမ်းချမ်းတဲ့တန်ဖိုးစံနှုန်းတွေကိုရှိနေတယ်ဒါကြောင့်မို့ဒီဗုဒ္ဓဘာသာတိုင်းပြည်တွေဟာငြိမ်းချမ်းအောင်လုပ်တဲ့ဒါမျိုးပฏิပက္ခတွေလုံးဝလက်မခံနိုင်ဘူးဆိုတဲ့အမြင်တွေတော့သူတို့တွေရရှိသွားမယ်လို့ခမောကတော့ယုံကြည်တယ်ပေါ့ပြီးတော့ဒါကမ္ဘာအမြင်တွေရှိနေကြတဲ့လူငယ်တွေသူစည်းပြီးတော့သူတို့ရဲ့ပညာတွေကိုဆက်ဆက်ရလွှဲချက်တွေရှိနေသေးတယ်ကိုယ့်နိုင်ငံကိုကူညီတွေပေးနိုင်ကြမယ်ဆိုလို့ရှိရင်အမတမ်းမှကောင်းလိမ့်မယ်လို့ခမောကတွေးမိတာပေါ့ဒါကြောင့်မို့ဒီဖိုရမ်ကိုစီစဉ်ပစ်ခဲ့ကြတယ်ပေါ့
တကယ်တော့ဒီဖိုရမ်ဟာဗုဒ္ဓဘာသာသဘောတရားတစ်ခုတည်းကိုသာဆွေးနွေးကြတာမဟုတ်ပဲယဉ်ကျေးမှုဓလေ့ထုံးစံတွေကိုပါစူပေါင်းဖလှယ်ကြတဲ့ပွဲလဲဖြစ်တာကိုဓာတ်ရိုက်ထုတ်လွှင့်ချက်တွေမှာတွေ့ရပါတယ်ဖိုရမ်အပေါ်ကျေနပ်မိကြောင်းတက်ရောက်လာသူမတ်မေသူကပြောပါတယ်
မက်ဒီတေးရှင်းတရားထိုင်တဲ့ဥစ္စာတွေကိုအိမ်မှာပြန်ပြီးတော့လုပ်ရှင်အ ဲ့တော့ဒီကနေအစပြိုးသွားပြီးအိမ်မှာပြန်လုပ်ချင်တဲ့ဥစ္စာမျိုးအဲ့ကြောင့်မဒီဖောရောင်းလိုက်ရတာရှိတယ်။သမီးနေနေရန်ကောက်မှာလည်းဘာဖြစ်လို့ဆိုကျောင်းမှာလည်းပြန်ပြီးအသုံးချလို့ရတယ်။ဒီမြန်မာပြည်သားတွေပို့ပြီးတော့လဲစွစွနွယ်နွယ်အဲ့လိုမျိုးဖြစ်သွားတယ်ပေါ့။အဲ့တော့ကြိုက်ပါလေ။
ညဉ့်ညံ့တဲ့ဘာသာတရားဖြစ်တဲ့ဗုဒ္ဓဘာသာထွန်းကားပါဠိနဲ့မြန်မာနိုင်ငံမှာပဋိပက္ခတွေပြန်ပွားနေတဲ့ဝမ်းနေမိကြောင်းနဲ့အဲ့ဒီပဋိပက္ခတွေနည်းတဲ့နည်းအောင်လှုပ်ဆောင်သွားဖို့ရည်ရွယ်ထားတယ်လို့အရှင်ကုသလသာမီးကမိန့်ပါတယ
်။ဘယ်ဘာသာဘယ်လူမျိုးအသားရောင်ဘောဖြစ်စေဟလာကြားမပိုင်းဆိုင်ရာရဖြစ်စေထိခိုက်အောင်နာကျင်အောင်လှုပ်တဲ့ဆောင်ရွက်မှုမှန်တယ်ညတွေကိုတကယ်ဗုဒ္ဓဘာသာဝင်အစ်စ်တယောက်ဆိုလို့ရှိရင်လည်းပဲဒါတွေကလက်ခံသင့်တဲ့ကိစ္စတွေမဟုတ်ပါဘူး။ဒါကြောင့်မို့အခုလိုလူငယ်ဖိုရန်တွေပဲလှုပ်လှုပ်ကျန်တဲ့ဓမ္မသင်တန်းတွေခြားခြားသောတရားအထုတ်တဲ့ဖြစ်ရက်တွေတခြားခြားသောဘာသာလူမျိုးမခွဲခြားတဲ့ငင်းချမ်းတဲ့လှုပ်ရက်တွေဒါတွေကိုခမုန်းတို့အများကြီးဖန်တီးပေးကြရမယ်။အဲ့လိုသကလုံးတွေထွက်လာအောင်အဲ့လိုပြုမှုလှုပ်ဆောင်ချက် activity တွေထွက်လာအောင်ဟိုဝိုင်းဝန်းပြီးတော့ဖောင်ရက်မယ်ဆိုလို့ရှိရင်သစောအကြီးတန်းရုပ်ဆိုးတဲ့ဖြစ်စဉ်တွေပဋိပက္ခတွေကအဖြစ်ဖြစ်နဲ့ဘေးရောက်သွားမယ်လို့အမောရတော့ယုံကြည်တယ်ပေါ့
ဒီဖိုရမ်မှာဥရောပနိုင်ငံအသီးသီးမှာပြန်ကျဲနေတဲ့မြန်မာမိသားစုတွေကအသက်14ကနေ30ကြားလူငယ်အယောက်50ကျော်တက်ရောက်ခဲ့ကြပြီးအင်္ဂလန်နယ်သာလန်နော်ဝေးဆွီဒင်ဒိန်းမတ်ဖင်လန်နဲ့ဂျာမနီနိုင်ငံတွေမှာနေထိုင်ကြတဲ့မြန်မာလူငယ်တွေဖြစ်ကြပါတယ်ဒီဖိုရမ်ကိုဓမ္မစာရာဓမ္မအရေးအကြောင်းပဒနာနိုင်ကဆရာတော်ဗဒန္ဒကုသလသာမိအင်္ဂလန်နိုင်ငံလန်ဒန်မြို့သူဝနာတင်ကြီးမိုးကုတ်ရိတ်သားဆရာတော်ဗဒန္ဒကုဝိတာရာတို့ကြွားရောက်သလိုမြန်မာနိုင်ငံကနေစိုက်တီမွန်ဆရာတော်ဗဒန္ဒဒေါက်တာအင်ဒရာလင်ဃာယနဲ့ဆရာလေးဒေါ်ကေတုမာလာတို့လည်းတက်ရောက်ဆွေးနွေးချီးမြှင့်ကြပါရခင်ဗျာ
ဒီဝေးအမေရိကန်တန်ကတရင်းရီရီမနက်ခင်းအစီအစဉ်တွေကိုဆက်ပြီးတင်ဆက်နေပါရခင်ဗျာအခုတော့ဥအောင်ခင်ရဲ့မြန်မာရေးသုံးသပ်ချက်ဖြစ်ပါတယ်တိုင်းသားတပ်ဖွဲ့တွေချုပ်ကင်တဲ့ဒေသတရားစီရင်ရေးအကြောင်းကိုဦးအောင်ခင်ကသုံးသပ်ရေးသားထားပြီးတင်ပြထားပါတယ်ခင်ဗျာ
။ဘုတိုင်းရေရာရှိမြို့နယ်နဲ့ကရင်ပြည်နယ်တန်တောင်မြို့နယ်အကြားကဒေသအချို့နဲ့ပတ်သက်တဲ့ပိုင်ဆိုင်ခွင့်လက်မှတ်ကို KNU ကရင်အမျိုးသားအစည်းအရုံးကထုတ်ပေးထားပါတယ်။ဒါပေမဲ့ဒီလိုလုပ်တာဟာအငင်းပွားစရာပြဿနာဖြစ်နိုင်တာမို့ဘဟုတိုင်းအစိုးရအဖွဲ့နေဆက်ရေးရာနဲ့လုံခြုံရေးဝန်ကြီးဌာနကလွန်ခဲ့တဲ့လကကန့်ကွက်လိုက်ပါတယ်။ဒါကိုကြည့်ရင်တိုင်းရင်းသားလက်နက်ကိုင်တွေနေပေါင်းများစွာကြီးစိုးခဲ့တဲ့ဒေသမှာဘဟုအစိုးရပြတ်ထန်းတဲ့ဥပဒေကိုမကျင့်သုံးတာထင်ရှားပါတယ်။ဘဟုအစိုးရအာဏာစက်မတိရောက်တဲ့ဒေသမှာဓလေ့ထုံးဆောင်ဥပဒေကိုအသုံးများပါတယ်။နေပေါင်းများစွာပြည်တွင်းစစ်ဖြစ်ခဲ့တာကြောင့်မြန်မာနိုင်ငံနေရာအတော်များများကိုတိုင်းနာလက်နက်ကင်တပ်ဖွဲ့တွေကချုပ်ကင်ထားတာတွေ့ရပါတယ်။အစိုးရတပ်ကဖွဲ့စည်းထားတဲ့ပြည်သူ့စစ်သုံးမဟုတ်နေကြားဆောင်တပ်ရဲ့ချုပ်ကင်အောက်မှာစက်ရောက်နေတဲ့နေမြေတွေလည်းရှိပါတယ်။တိုင်းနာတပ်ဖွဲ့ရဲ့လက်အောက်ခံဒေသမှာဓလေ့ထုံးစံကိုလိုက်နာတာရှိသလိုချုပ်ကင်တဲ့တပ်ဖွဲ့ရဲ့တရားစီရင်မှုကိုနာခံတာမျိုးလည်းရှိပါတယ်။ဒါပေမဲ့တိုင်းနာတပ်ဖွဲ့တွေကျင့်သုံးနေတဲ့တရားစီရင်ရေးကိုဒေသကမဟုတ်တဲ့အပြင်လူတွေမသိကြတာများပါပဲ။
ဒါကြောင့်တိုင်းရင်းသားတပ်ဖွဲ့တွေကျင့်သုံးတဲ့တရားစီရင်ရေးစနစ်ကိုသိရှိနိုင်ဖို့အတွက် Asia Foundation ကသူတေသီ Brian McCartan နဲ့ Kim Joliffe ကိုတာဝန်ပေးပါတယ်။အစိုးရအာဏာစက်မရောက်နိုင်တဲ့ကျေးလက်ဒေသတွေမှာဓလေ့ထုံးစံကိုအခြေခံတဲ့တရားစီရင်ရေးစနစ်ကိုကျင့်သုံးတယ်လို့ဆိုပါတယ်။အင်္ဂလိပ်ကိုလိုနီခေတ်မှာကိုယ်ပိုင်အုပ်ချုပ်ခွင့်အသင့်အတင့်ရတဲ့ပြည်နယ်တွေမှာဓလေ့ထုံးစံဥပဒေလွှမ်းမိုးမှုများပြီးတိုက်ရိုက်အုပ်ချုပ်တဲ့ပြည်မမှာတော့ကိုလိုနီဥပဒေကိုကျင့်သုံးကြပါတယ်။ဒါကြောင့်ပြည်မနဲ့ရောနှုံးမှုများတဲ့ကရင်နဲ့မွန်ပြည်နယ်မှာကိုလိုနီဥပဒေလွှမ်းမိုးမှုပိုများတာတွေ့ရပါတယ်။ KNU ခေါင်းဆောင်စောပဦးကြီးဟာအင်္ဂလန်မှာဥပဒေပညာသင်ကြားခဲ့သူဖြစ်လို့ KNU တရားစီရင်ရေးနဲ့ရဲတပ်ဖွဲ့ဟာဗြိတိသျှကိုလိုနီဥပဒေမှာအခြေခံထားပါတယ်။
ဒါကြောင့် KNU နယ်မြေမှာတရားစီရင်ရေးနဲ့တရားရေးကိုအခိုင်အမာတည်ဆောက်ထားပါတယ်။တရားရေးဌာနတရားစီရင်ရေးဌာနနဲ့ရဲအဖွဲ့စသဖြင့် KNU မှာဌာန3ခုရှိပါတယ်။တရားရေးဌာနဟာဥပဒေပြဋ္ဌာန်းမှုနဲ့တရားဥပဒေဗဟုသုတပြန်ပေါင်းမှုအတွက်တာဝန်ယူရပါတယ်။တရားရေးဌာနဟာဘူကော်မတီမှာပါဝင်ပေမဲ့ခရိုင်နဲ့မြို့နယ်အစ်စ်မှာမပါဝင်ပါဘူး။တ တရားစီရင်ရေးဌာနဟာပြည်ကြလွတ်လပ်တဲ့အဖွဲ့ဖြစ်ပါတယ်။တရားရုံးချုပ်မှာတရားသူကြီး3ဦးရှိပြီး၄နှစ်တကြိမ်ကျင်းပတဲ့ KNU Congress ကရွေးကောက်တင်မြှောက်သူတွေဖြစ်ပါတယ်။ KNU နဲ့မြို့နယ်မှာတရားသူကြီး2ဦးစီကိုနှစ်နှစ်တခါရွေးကောက်တင်မြှောက်ပါတယ်။တရားသူကြီးမာတာအမှုစစ်ဆေးနိုင်ွယ်ရှိပေမဲ့လက်တွေ့မှာတော့ KNLD တပ်မှုတွေကလည်းအမှုကိုစီရင်ဆုံးဖြတ်တာမျိုးတွေရှိပါတယ်။
KNPF ကကရင်ရဲတပ်ဖွဲ့ကို1992ခုနှစ်မှာတည်ထောင်ပြီး KNU နယ်မြေတည်ငြိမ်ရေးအတွက်တာဝန်ယူရပါတယ်။ KNU နယ်မြေဖြစ်တဲ့ခရိုင်ခုနှစ်ခုမှာကရင်ရဲတပ်ဖွဲ့ဝင်600ကျော်နေရာချထားပါတယ်။ခရိုင်၄ခုမှာအကျဉ်းထောင်ရှိပြီးမြို့နယ်အဆင့်မှာမရှိပါဘူး။ KNU တရားစီရင်ရေးကိုလက်နက်ကင်ပဋိပက္ခကာလနဲ့အစဉ်ပြေအောင်စီမံထားဖို့ရပါတယ်။မွန်ပြည်သက်ပါတီမှလည်း1995အပြည့်ရသဘောတူချက်အရကိုပိုင်အုပ်ချုပ်ခွင့်ရနေမြေအချို့ရှိပါတယ်အဲ့ဒီတဲမှာထိုင်းနဲ့ဆက်ဆက်နေတဲ့အပိုင်းဟာအကြီးဆုံးဖြစ်ပြီး KNU နဲ့ပိုင်ဆိုင်မှုအငင်းပွားတဲ့နေမြေတွေလည်းရှိပါတယ်မွန်ပြည်သက်ပါတီတရားစီရင်ရေးဟာအုပ်ချုပ်ရေးလက်အောက်မှာရှိနေပါတယ်ဘိုဟိုတရားရေးကော်မတီခရိုင်ကော်မတီနဲ့မြို့နယ်ကော်မတီရှိပြီးကိုလိုနီခေတ်ဥပဒေကိုပြန်လည်ပြင်ဆင်ကျင့်သုံးတယ်လို့ဆိုပါတယ်
ချန်ပီယံနဲ့မြန်မာပြည်မြောက်ပိုင်းကလက်နက်ကိုင်အဖွဲ့အုပ်ချုပ်တဲ့ဒေသဟာစစ်စင်ရေးအရာဖွဲ့စည်းထားကြတာဖြစ်လို့အုပ်ချုပ်ရင်းနဲ့တရားစီရင်ရေးမှာအခြေခံလောက်သာရှိပါတယ်။လက်နက်ကိုင်သူကဖာစီပီချေးလက်ဒလီထုံးဆောင်ဥပဒေအရစီရင်ချက်ချပါတယ်။ KNPP ကရင်နီအမျိုးသားတိုးတက်ရေးပါတီကတော့ဝိုင်းအဖွဲ့ဝင်တွေရေးဆွဲထားတဲ့ဥပဒေစာအုပ်အရအငင်းပွားမှုနဲ့မှုခင်းအသေးစားတွေကိုစစ်ဆေးပါတယ်။ဘဟုခရိုင်မြို့နယ်အစည်းအဝေးမှာတရားရေးကော်မတီတွေရှိပါတယ်။ဒိုင်းနာတပ်ဖွဲ့တိုင်းမှာပြည်ကြားတရားစီရင်ရေးစနစ်တွေရှိကြပါတယ်။ဒါကြောင့်မို့တိုက်ပွဲကာလမှာမတီးမငြိမ်ဖြစ်ပေမဲ့တိုက်ပွဲမရှိတဲ့အခါမှာတရားရေးစနစ်ကိုပြန်လည်ကျင့်သုံးနိုင်ကြပါတယ်။ဒိုင်းနာတရားရေးစနစ်ချက်ခိုင်တဲ့ဒေသတွေမှာလူစုဂိုင်းတွေခြေကိုယူဖို့ခက်ခဲပါတယ်။တချို့နေရာတွေမှာဒိုင်းနာစနစ်ကိုအစိုးရစနစ်တွေပိုပြီးနှစ်သက်ကြပါတယ်။ထိတ်ချုပ်မှုရှုပ်ထွေးတဲ့နေရာတွေမှာသာဒေသခံတွေဟာသူတို့နဲ့အကန့်အညီဆုံးဖြစ်တဲ့တရားစီရင်ရေးစနစ်ကိုရွေးချယ်တယ်လို့ဆိုပါတယ်။လက်နက်ကိုင်အဖွဲ့ကြီးတွေကြီးစိုးတဲ့နေမြေမှာတရားစီရင်မှုကိုအလွဲသုံးစားလုပ်တာပဲရှိပါတယ်။တိုင်းရင်းသားတရားစီရင်ရေးမှာဒလေထုံးစံရင်ကျေးမှုလူမှုစီးပွားရေးနဲ့နိုင်ငံရေးအရာကွဲပြားချမ်းသာတာတွေကိုပြုပြင်ပြောင်းလဲရမှာသတိထားသင့်ကြောင်းသူတည်သည့် Brian McCartney နဲ့ Jim Joliffe ကသုံးသပ်တင်ပြထားပါတယ်ခင်ဗျာ
ဒါတော့ဥအောင်ခင်ရဲ့မြန်မာရေးသုံးသပ်ချက်မှာတိုင်းသားဒေတာကတရားစီရင်အကြောင်းကိုနားဆင်ခဲ့ရတာပါခင်ဗျာအခုတော့ဒေါ်လာသန်းတင်ပြမဲ့ American Indian 3အင်္ဂလိပ်သင်ခန်းစာကိုနားဆင်နိုင်ပါပြီ
ဒီ drin ba english american sai ganda ma myet maw nai ngai loka ma tou nong ni de idiom a thong tshu ko tin pya pi ma mu patama u song tin pya pi me idiom a thong ga ro
walk back
phit par de sa long paung ga w a l k walk ga lan shao da b a c k back ga a naw phit pi sa khu khu me dai yai de be ga naw pyan lan shao da da ma mo ho naw sout de chi lan phit par de ဒီတော့ရ idiom အဓိပ္ပာယ်ကရှင်းပါတယ်နောက်ကိုပြန်ဆုတ်လျှောက်တယ်ဆိုကြဲကူကတခုခုကိုလှုပ်ပြီးပျော်ပြီးပြန်ရုပ်သိမ်းတာဖြစ်ပါတယ်ဒီလိုမျိုးအဓိပ္ပာယ်နဲ့ပြောခဲ့တာမဟုတ်ဘူးကိုယ်စကားလွန်ထားတာကိုပြန်ဘွားခတ်တဲ့သဘောမျိုးဖြစ်ပါတယ်ဒီအုံကို Helsinki မှာ American သမ္မတ Donald Trump နဲ့ Russia သမ္မတ Vladimir Putin တို့ကျင်းပခဲ့တဲ့သတင်းစာရှင်းလင်းပွဲမှာရုရှားက American သမ္မတရွေးကောက်ပွဲကြောင်းဝင်ဆွဲဖက်ခဲ့တဲ့ဆိုတဲ့ American ထောက်လှမ်းရေးဌာနတွေကသုံးသပ်ထုတ်ပြန်တာကိုသမ္မတ Trump ကအဲ့ဒီတုန်းကပူတင်ဘက်ကလိုက်ပြီးမဖြစ်နိုင်ဘူးလို့ပြောခဲ့ပြီးတဲ့နောက်သူ American ကိုပြန်ရောက်တဲ့အခါမှာသတင်းမီဒီယာရောလွှတ်တော်အမတ်တွေကပါဝိုင်းပြီးပြင်းပြင်းထန်ထန်ဝေဖန်ခဲ့ကြတဲ့အတွက်နောက်တနေ့မှပဲ Trump ကသူဆိုလိုတာကတော့အဲ့လိုမဟုတ်ဘူးဖြစ်နိုင်ပါတယ်လို့ပြောခဲ့တာလို့ပြန်ပြင်ပြောခဲ့တဲ့အတွက်ကြောင့်အမေရိကန်နိုင်ငံခြားရေးဝန်ကြီးဟောင်းဂျွန်ကယ်ရီကထရမ့်ပြောပြီးသားကိုပြန်ရုပ်သိမ်းတာသူတစ်ဆက်ကမှမယုံဘူးဆိုပြီးသတင်းမီဒီယာကိုပြောခဲ့တဲ့အတွက်ကြောင့် The Hill သတင်းစာမှာ Kerry on Trump's Russia response I don't buy his walk back for one second ဆိုတဲ့ခေါင်းကြီးနဲ့ရေးသားခဲ့တာဖြစ်ပါတယ် ဒီသုံးနှစ်ပတ်သက်လို့ George Group ပြီးတဲ့ဥပမာကိုလေ့လာကြည့်ကြရအောင်ပ
ါ The spokesperson walked back the comment he made yesterday on the peace deal
ညင်ကြရေးသဘောတူညီမှုနဲ့ပတ်သက်လို့သူမနေ့ကပြောခဲ့တဲ့ကောက်ချက်ချပြောကြားမှုတွေကိုပြောခွင့်ရကပြန်ရုပ်သိမ်းလိုက်တယ်လို့ဒီပေရပါတယ်ဥပမာကိုနောက်တစ်ခေါက်လေ့လာကြည့်ကြရအောင်ပါ
The spokesperson walked back the comment he made yesterday on the peace deal.
ခုဆက်လက်တင်ပြပေးမယ် ADM အသုံးကတော့
soft spot
ဖြစ်ပါတယ်။စာလုံးပေါင်းက SOFT soft ကပျော့တာနူးညံ့တာ SPOT spot ကနေရာဖြစ်ပြီးစကစုခမဲ့ဓာတ်ရိုက်ဒီပဲကနူးညံ့တဲ့ပျော့တဲ့နေရာနူးညံ့တဲ့ပျော့တဲ့အကွက်တစ်ကွက်ဖြစ်ပါတယ်။ဒီသုံးရဲ့ ADM အဓိပ္ပာယ်ကတော့အသေးတနေရာမှာရှိနေတဲ့ကျဉ်းနာမှုဖြစ်ပါတယ်။ပစ္စည်းတစ်ခုဒါမှမဟုတ်လူတူအူကိုသဘောကျတယ်ကြိုက်တယ်ချစ်တယ်နှစ်သက်တယ်မျက်နှာသာပြေးတာကိုဆိုလိုတာဖြစ်ပါတယ်ဒီတုံးကိုသမ္မတ Trump ကမကြသေးမီကသမ္မတ Putin နဲ့တွေ့ဆုံစဉ်သူ့ဘက်လိုက်ပြောခဲ့တဲ့တွေ့ကြုံ New York သတင်းစာကြီးက Why Trump has such a soft spot for Russia Russia ဘော Trump ကကျဉ်းနားမှုပြနေရတဲ့အကြောင်းရင်းတွေဆိုပြီးတဲ့ခေါင်းကြီးနဲ့ရေးသားခဲ့တာဖြစ်ပါတယ်ဒီကုသုံးနဲ့ပတ်သက်တဲ့ဥပမာကိုလေ့လာကြည့်ကြရအောင်ပ
ါ Grandma has a soft spot for her first granddaughter.
ဘွားကသူ့ရဲ့ပထမဦးဆုံးမိမလေးကိုအသေးစွဲပဲလို့အဓိပ္ပာယ်ရပါတယ်။ဥပမာနောက်တစ်ခေါက်လေ့လာကြည့်ကြရအောင်ပါ
။ Grandma has a soft spot for her first granddaughter.
ခုနောက်ဆုံးတင်ပြပေးမှာကတော့
flip flop
ဖြစ်ပါတယ်။စာလုံးပေါင်းက FLIP flip ကလှန်လိုက်တာFLOP flop ကလှန်လိုက်တာပြန်ကျလာတာဖြစ်ပါတယ်။လွယ်လွယ်နဲ့ပြောရရင်တော့ဟိုဘက်လှန်လိုက်ဒီဘက်လှန်လိုက်ဖြစ်ပါတယ်။ idiom ဆိုတဲ့သဘောက idiom ကတော့ခုတစ်မျိုးနောက်တစ်မျိုးပြောတာမျိုးဖြစ်ပါတယ်။ဒီအတုံးကိုသမ္မတ Trump ကဟန်ဆင်ကီမှာရုရှားသမ္မတ Vladimir Putin နဲ့ချင်းပါခဲ့တဲ့သတင်းစာရှင်းလင်းပွဲမှာ American သမ္မတရွေးကောက်ပွဲမှာရုရှားရဲ့ဂျာဝင်ဆွဲဖက်မှုနဲ့ပတ်သက်လို့သတင်းထုတ်တွေမေးတော့ကဆွဲဖက်တယ်လို့သူမထင်တဲ့အကြောင်းပြောကြားခဲ့ပြီးပဲလို့လေဝါရှင်တန်ပြန်ရောက်ပြီးပြည်ပြင်းထန်တာဝေဖန်ခံရတဲ့အခါမှာတော့သူပြောခဲ့တာတကယ်ဆိုဆွတ်ဖက်တာဖြစ်တယ်။အရင်ကစကားမှားပြီးတုံးခဲ့တာလို့ပြန်ပြန်ပြောခဲ့တဲ့အတွက်ကြောင့် The Financial Times သတင်းစာကြီးက Donald Trump flip-flops on Russia election meddling ။ဒီကောက်ပွဲမှာရုရှားရဲ့ဂျာဝင်ဆက်ဖက်မှုနဲ့ပတ်သက်လို့ Donald Trump ကခုတစ်မျိုးနောက်တစ်မျိုးပြောနေတယ်ဆိုပြီးခေါင်းကြီးနဲ့ရေးသားခဲ့တာဖြစ်ပါတယ်။ဒီသုံးနှစ်ပတ်သက်တဲ့ဥပမာကိုလေ့လာကြည့်ကြရအောင်ပါ။
After the candidate flip-flopped on a number of issues, voters showed their lack of trust in him by electing someone else to the office.
ပါတီကိုယ်စားလှမ်းကကိစ္စအတိုးမြင့်မြတ်နဲ့ပတ်သက်လို့ခုတစ်မျိုးနောက်တစ်မျိုးပြောတတ်တဲ့တွေ့ကြောင်းမဲဆန္ဒရှင်တွေကသူ့ကိုမယုံတော့ဘဲနောက်လူတူကိုရွေးကောက်တင်မြှောက်လိုက်တယ်လို့ဒီပေရပါတယ်။ဥပမာနောက်တစ်ခေါက်လေ့လာကြည့်ကြရအောင်ပါ။
After the candidate flip-flopped on a number of issues, voters showed their lack of trust in him by electing someone else to the office.
Cool. English American side, American သုံးလိစာစီစဉ်မှာကျင်ပြခဲ့တဲ့ idiom အသုံးတွေကတော့
walk back, soft spot, flip-flop.
တို့ဖြစ်ကြပါတယ်။နောက်တွင်ပါခုလိုချိန်မျိုးမှာလည်းနောက်ထပ် idiom အသုံးတွေကိုဆက်လက်ကျင်ပြပေးဦးမှာမို့စောင့်မျှော်နားဆင်ကြပါရှင်။
အမေရိကန် EDN သုံးအင်္ဂလိပ်သင်ခန်းစာကိုဒေါ်လာလတန်ပို့ချခဲ့တာဖြစ်ပါတယ်ဒီလို EDN အင်္ဂလိပ်သင်ခန်းစာတွေကို VOA ရဲ့မနက်ခင်းတိုင်းရေဒီယိုအစီအစဉ်တွေမှာစောင့်မျှော်နားဆင်နိုင်ပါတယ်ခင်ဗျာ VOA ထုတ်လွှင့်ပြီးသမျှထုတ်လွှင့်ချက်တွေနဲ့ပတ်သက်လို့ဝေဖန်အကြံပေးခြင်းတော့ burmese@voanews.com email လေးစာကိုရေးသားနိုင်ပါတယ်
VOA မြန်မာပိုင်းရဲ့အသံလွှင့်အစီအစဉ်တွေကိုဒီနေ့ကို9ချိန်ထုတ်လွှင့်ပေးနေပါတယ်။မြန်မာစံတော်ချိန်မနက်ပိုင်း6နာရီကနေ9နာရီအထိလိုင်းဒိုမီတာ32 40 48အပြင်ဒုတိယနာရီဘက်မှာလိုင်းလက်မီတာ190မှာပါနားဆင်နိုင်ပြီးဒီအစီအစဉ်ကိုမနက်7နာရီကနေ9နာရီအတွင်းပြန်လည်ထုတ်လွှင့်ပေးနေပါတယ်။ညနေခင်းအစောပိုင်း6နာရီခွဲကနေ9နာရီအထိအစီအစဉ်ကိုတော့လိုင်းဒို16 19နဲ့25မီတာတွေမှာထုတ်လွှင့်ပေးနေပါတယ်။ညပိုင်း9နာရီကနေ10နာရီအထိအစီအစဉ်ကိုတော့လိုင်းဒို19 25 32နဲ့စနေတနင်္ဂနွေမှာလိုင်းလက်မီတာ190ကပါခန်းယူနားဆင်နိုင်ပါတယ်။ ဒီည9နာရီအစီအစဉ်ပြပြချင်းည10နာရီမှာလိုင်းဒိုမီတာ25 32နဲ့လိုင်းလံမီတာ190ကနေပြန်လည်ပြီးထုတ်လွှင့်ပေးနေပါတယ်။ VOA မြန်မာပိုင်းအစီအစဉ်တွေနဲ့အတန်လွင့်မီတာ kilohertz အသေးစိတ်ကိုအင်တာနက်စာမျက်နှာ burmese.voanews.com မှာကြည့်ရှုနိုင်ပါတယ်ခင်ဗျာ
။မင်္ဂလာပါခင်ဗျာမြန်မာစံတော်ချိန်မနေ့6နာရီခွဲရှိပါပြီ။ VOA American အတန်ကနေတနင်္ဂနွေနေ့မနေ့ခင်းအစီအစဉ်တွေကိုမနေ့9နာရီထိလိုင်းနိုမီတာ24 kHz 12133လိုင်းနိုမီတာ40 kHz 9443လိုင်းနိုမီတာ51 kHz 5805နဲ့လိုင်းလံမီတာ190တို့ကပါတိုးချင့်ထုတ်လွှင့်သွားမှာဖြစ်ပါတယ်အခုဒုတိယပိုင်းနိုင်ဝဲအတွင်းမှာတော့စနေနေ့ညကဆွေးနွေးခဲ့ကြတဲ့ VOA ဓာတ်ရိုက်လေလိုင်းအစီအစဉ်ကိုပြန်လည်တင်ဆက်မှာဖြစ်ပါတယ်တလောကကြားပြည်နယ်မှာဗိုလ်ချုပ်ကျေးရုပ်စိုက်ထူဖို့လှုပ်ဆောင်တဲ့ကိစ္စပေါ်အငင်းပွားရကနေလိုအပ်ရင်စစ်တပ်ကိုတာဝန်ပေးမယ်လို့ပြည်내ဝန်ကြီးချုပ်ရဲ့ပြောကြားမှုထွက်ပေါ်လာတာကြောင့်မြန်မာနိုင်ငံကြီးမှာစစ်တပ်ရဲ့အခန်းကဏ္ဍဘယ်လိုရှိမလဲဘယ်လိုရှိသင့်တယ်လဲဆိုတဲ့အမြင်အမျိုးမျိုးကိုကိုအောင်လွင်ဦးကစီစဉ်ဆွေးနွေးတင်ဆက်ထားတာပြန်လည်နားဆင်နိုင်ပါပြီ
။မင်္ဂလာပါခင်ဗျာ။ဒီနေ့တဲ့လေလိုင်းစီစဉ်မှာတော့မြန်မာနိုင်ငံရေးမှာစစ်တပ်ရဲ့အခန်းကဏ္ဍနဲ့ပတ်သက်လို့ဆွေးနွေးမှာပါ။မကြာသေးခင်တုန်းကပဲကြားပြည်နယ်မှာဗိုလ်ချုပ်ချေးကိုစိုက်ထုမဲ့အစီအစဉ်တွေအခြေတင်ဖြစ်စရာတွေကြုံခဲ့ရပြီးတဲ့နောက်လောရဲစစ်တပ်နဲ့ဖြစ်ရှင်းမှုပြည်နယ်ဝန်ကြီးချုပ်ကသတိပေးလိုက်တဲ့အတွက်လည်းမြန်မာနိုင်ငံရေးမှာစစ်တပ်ရဲ့အခန်းကဏ္ဍနဲ့ပတ်သက်လို့မေးခွန်းထုတ်စရာတွေလည်းတချို့ပြန်ပေါ်လာပါတယ်။ဆိုတော့ဒီမြန်မာနိုင်ငံရေးမှာနှစ်ပေါင်းများစွာစစ်တပ်ကနေရာယူခဲ့တာနိုင်ငံရေးအခြေအနေအရလိုအပ်ချက်ကြောင့်လားစစ်ကောင်းဆောင်တွေရဲ့အာဏာမမုန်းမှုကြောင့်လားနိုင်ငံရေးကောင်းဆောင်တွေရဲ့အာဏာချက်ကြောင့်လားဆိုတာတွေကိုကျွန်တော်တို့ဆွေးနွေးသွားမှာဖြစ်ပါတယ်။ဆိုတော့ကျွန်တော်ပင်နယ်ဆွေးနွေးဖို့ဖိတ်ခေါ်ထားတဲ့ပုဂ္ဂိုလ်တွေလည်းအခုဆိုရင်လေးလိုင်းပေါ်မှာရောက်နေပါပြီ။တူဦးကတော့ကျွန်တော်ဒီမြန်မာနိုင်ငံရေးအကဲခတ်တူဦးလည်းဖြစ်တဲ့ဒီတီဘောမျိုးကဦးရဲထွန်းမှာနောက်တူကတော့ဒီ1990ပြည့်ရွေးကောက်ပွဲမှာတော့ပလဲမြွနဲ့လွတ်တော်ကိုယ်စားဖြစ်ခဲ့ပြီးတော့ဒေါက်တာတစ်ဆွေပါနောက်တူကတော့ကျွန်တော်တို့ဒီမြန်မာပြည်ဝင်ရပါပဲဒီယနေ့ခေတ်နိုင်ငံရေးမဂ္ဂဇင်းအေဒီတာချုပ်ဦးသက်စင်ဖြစ်ပါတယ်ဆိုတော့ကျွန်တော်အရင်ဆုံးတော့ဦးရဲထွန်းကိုသုံးသပ်စေချင်ပါတယ်ခင်ဗျမြန်မာနိုင်ငံမှာဒီနိုင်ငံရေးမတည်မငြိမ်အခြေအနေတွေကြုံရတဲ့အတွက်ဒီတက်မတော်ကဝင်ထိန်းသိမ်းရတာပါဆိုပြီးအစဉ်ဆက်ပြောလို့ရှိရပါတယ်ဆိုတော့ဒီလွတ်လပ်ရေးရပြီးနောက်ပိုင်းဒီစစ်တပ်ကတိုင်းပြည်မှာအာဏာသိမ်းတဲ့အခြေအနေမှာဒီနိုင်ငံရေးပြဿနာတွေကလည်းတကယ်လည်းရှိခဲ့ပါတယ်ဆိုတော့စစ်တပ်ကနိုင်ငံရေးအရာလိုအပ်ချက်ကြောင့်ပါခဲ့ရတာပါလို့ပြောမယ်ဆိုရင်ရောတကယ်ပဲပြောနိုင်တဲ့အခြေအနေတွေရှိခဲ့သလားဦးရထော
အဲအဲ့လိုပြောနိုင်ပါတယ်ဗျာကျွန်တော်တို့ဟိုတက်မတော်ကနေပြီးတော့ဟိုနိုင်ငံရေးမှာဝင်မဆွဲသင့်ဘူးတက်မတော်ဟာ professional တက်မတော်အနေနဲ့ပဲနိုင်ငံရေးနဲ့လွတ်လွတ်ကင်းကင်းနေခြင်းနဲ့နေရမယ်ဆိုတဲ့ဟာကိုပထမဦးဆုံးဒီတာရကပြသွားတာကတော့ဘူချောအောင်ဆန်းနဲ့ပေါ့နော်ဘူချောအောင်ဆန်းကတော့တကယ်ကတက်မတော်ကိုထူထောင်ခဲ့တဲ့ပုံကူဖြစ်တယ်။သို့တော်လည်းသူနိုင်ငံလွတ်လပ်ရေးအတွက်အကျိုးစားမယ်ဆိုတဲ့အကျိုးပန်းမယ်ဆိုတဲ့အခါမှာတက်မတော်ကနေထွက်ပြီးတော့သူဟိုဥအောင်ဆန်းအနေနဲ့ပဲနိုင်ငံရေးကိုကြောင်းပြီးတော့ဝင်လောက်တာပေါ့နော်။အဲ့ဒီလိုသူလောက်ခဲ့တဲ့အစဉ်အလာပေါ့အစဉ်အလာထူထောင်ခဲ့ပေမဲ့လည်းနောက်ပိုင်းမှာလွတ်လပ်ရေးရပြီးတဲ့နောက်ပိုင်းမှာကကြတော့ကျွန်တော်တို့ဒီမမျော်လင့်ပဲပေါ့နော်လွတ်လပ်ရေးရပြီးရတဲ့ကြိုင်နဲ့တည်းအဲဒီလက်နက်ကင်ဒီတိုက်ခိုက်မှုတွေလက်နက်ကင်ပြည်ပကတည်းအနှံ့ပြားဖြစ်လာတော့ဟောဒီတက်မတော်ကဝင်ခဲရတော့တာပေါ့နော်ဒီမှာနိုင်ငံရေးသမားတွေကဘလို့မှအဲတန်းပြီကိုထိနိုင်တဲ့အနေအထားမရှိတော့ဘူးအဲ့တော့တက်မတော်ကအဲ့မှာတောက်လျှောက်ဒီတန်းပြီပြန်ပြီးတော့ညီဝဲပြည်ပြောက်ဥပဒေစိုးမိုးအောင်ဟုတ်ပြန်ပြီးတော့ကြိုးစားခဲ့ရတာပေါ့အဲ့ဒါလိုဟိုဆိုတဲ့အခါကျတော့ဒီတိုင်းပြည်ကိုငြိမ်ဝဲပြည်ပြအောင်ခိုင်သိမ်းနိုင်တာတက်မတော်ပဲရှိတယ်ဆိုတဲ့အယူအဆမျိုးသူတို့ကောင်းတဲ့မှာဝင်သွားတာပေါ့လေအဲ့ဒီနောက်ပိုင်းမှာဆိုလို့ရှိရင်လည်းကျွန်တော်တို့ဒီဥလူတို့ကအာကျွန်တော်တို့ရွေးကောက်ပွဲနဲ့အစိုးရဖြစ်လာပြီမယ်လေအဲ့တခါတိုင်းပြည်မှာအချင်းချင်းသဘောထားတွေကွဲပြီးတော့ဒီမပြေမလဲတွေဖြစ်ကြတဲ့အခါမှာတခါအဲဒီနိုင်ငံရဲ့အာဏာကိုခဏလွှဲပြောင်းပေးခဲ့ရသေးတယ်။အဲအဲ့ဒီလိုဖြစ်တဲ့ဟိုဒီအစင်လာတွေကတက်မတော်အပေါ်မှာအဲဒီနိုင်ငံတစ်ခုခုဖြစ်တဲ့အချိန်တိုင်းမှာသူတို့ဝင်ကြဲမှသူတို့ဝင်ချင်းမှရမယ်ဆိုတဲ့အဲယုံကြည်မှုကလည်းသူတို့ပို့ပြီးတော့ဆော်ဆော်နေနေဖြစ်သွားတယ်လို့ကျွန်တော်အဲ့လိုသုံးသပ်ပါရခင်ဗျ။
ဟုတ်ကဲ့ကျေးဇူးပါဦးရထွန်း။ဆိုတော့ကျွန်တော်ဒေါက်တာတင်းဆွေကိုလည်းဆွေးနွေးစေချင်ပါတယ်။ဆိုတော့ကျွန်တော်တို့ဒီအစိုးပိုင်းမှာပြောသွားတယ်လို့ပေါ့လေစစ်တပ်ကနိုင်ငံရေးအရာလိုအပ်ချက်ကြောင့်မြန်မာနိုင်ငံရေးမှာဒီတစ်ချက်လုံးပါခဲ့ရတယ်လို့ပြောမယ်ဆိုရင်ပြောနိုင်တဲ့အခြေအနေမျိုးရှိခဲ့သလားဆရာဦးတင်းဆွေ
เอ่อฉันก็တော့อู้เยทําပြောတာเนี่ยတော့မတူဘူးခင်ဗျကျွန်တော်ဒီကိစ္စကိုကြာကြာနာနာလေးလာသုံးသက်လေးလေးနဲ့သုံးသက်ထားပါတယ်အာဒတိုင်းနဲ့ငါခါပေါ့ထောင်းတော့အဲ58ကိုခဏထားပြီး60နှစ်နဲ့ကျွန်တော်88ပေါ့ထောင်းတဲ့ခုနဲ့အလားတိုင်းတာကသူတို့ရဲ့အကြောင်းပြချက်ကဒီလိုစီကြီးပြုခွဲမယ်လာရှန်ကနေဦးဆောင်ပြီးတော့ဖက်ဒရယ်စနစ်ကိုတောင်းတဲ့ကိစ္စပေါ့နော်ပေါ်ဒီဟုတ်ချက်58ခုနှစ်ပေါ်ဒီအုပ်ချုပ်ပုံရစနစ်နဲ့ခွတ်ထုတ်ခွန်ဆိုတာကြောင်းပြုပြီးတော့အာဒါဆိုလိုဝေးဖြစ်တယ်ဖြစ်တဲ့အခါမှာအဲ့ဒီကတက်နေတဲ့ဖက်ဒရယ်ပလာဆိုတာ1962ခုနှစ်ဖေဖော်ဝါရီလနောက်ဆုံးပတ်မှာပြည်ထောင်စုအရေးဆွေးနွေးဝေးကြီးကိုကျင်းပနေတယ်ကျင်းပတာကနိုင်ငံရေးနဲ့ဖြည့်ရှင်းမှုတိုင်းသားတွေနဲ့လက်ရှိဆိုရတဲ့သူဖြည့်ရှင်းမှုကြိုးစားရတာဒီကျုံးသားမှုကိုမပြီးခင်ဆွေးနွေးဝဲမပြီးခင်မလတ်နေနေပါဦးနေဝင်ရအတက်သိပါတယ်အဲ့တော့ကျွန်တော်မြင်တာကဒါဟာဟိုနိုင်ငံရေးနဲ့ဖြည့်ရှင်းတာကိုစစ်တပ်နဲ့ဖြည့်ရှင်းနည်းကိုဥပမာစပေးလိုက်တဲ့ပုံမှန်တမိုင်းအစိုးရဟုတ်နောက်တစ်ခါ1988ကိုကြည့်လိုက်ပါ1988ဟာလူဆန္ဒအောင်ကြောင်းမှုကြီးဖြစ်နေတဲ့အချိန်မှာသူကတင်းနေအမှန်ကဒီမဆလာအစိုးရမလန်းတဲ့ပါတီရဲ့ချက်ဆုံးမှုကြီးပြည်ပဒါလာမနော်နဲ့ LDC ဖြစ်တာဆိုင်တော့အာဟိုမြင်းတက်မှုရောစီးပွားရောအကုန်ကျနေတဲ့အချိန်မှာသူတို့စစ်တပ်ဟာကမ္ဘာ30ပြောင်းအောင်စောင့်နေတခါလူတို့အောင်ကြောင်းမှုကြီးကိုအယုံဆိုးအောင်မနော်ကောင်းဖြတ်တာတွေရောမင်းမဲစီရိုက်ဆိုတဲ့ဟာတွေကိုဖန်ပြီးပြီးမှတော့အနာသိမ့်လိုက်တာအမှန်ကမဆလာတဲ့လက်ထက်ကမဆလာကိုလက်ကနေသူအနာသိရမှာပြည်လို့ညဆန္ဒခရင်ဝကြီးကြီးလာအောင်မဆောင်နေမယ်နဲ့မဆလာတဲ့ထက်ကလက်ကနေအနာသိပြီးမဆလာခေါင်းဆောင်တွေကိုထိမ့်သိမ့်ဖို့ဟိုတင့်နဲ့မြန်မာနိုင်ငံရဲ့အခြေအနေပါဒါကြောင့်အဲ့ဒီနှစ်ခုကြောင့်စစ်တပ်ဟာနိုင်ငံရေးမှာဟလာဟိုအဲ့ဒီအကြောင်းပြချက်မမှန်ကန်တဲ့အကြောင်းပြချက်နဲ့တင်ခဲ့တာနှစ်ခုဖြစ်တယ်လို့တော့ကျွန်တော်လေးလေးနဲ့နဲ့ယူဆပါတယ်ခင်ဗျာ
โอเคဆရာဟုတ်တယ်ဆွေးဆွေးနေတာကျေးဇူးပါဆိုတော့ကိုသက်စင်ကိုလည်းကျွန်တော်ဆွေးနေစေချင်ပါတယ်အထူးသဖြင့်ကိုသက်စင်ကတော့ဒီအခုဒီရနေခင်နိုင်ငံရေးမဂ္ဂဇင်းအဒီတာရုပ်ဆိုပေမဲ့88ကာလကိုဟိုဖြတ်တန်းခဲ့တဲ့လူငယ်တူလည်းဖြစ်တယ်ဆိုတော့အခုကျွန်တော်တို့ဒီ88ကနေအခုချိန်ထိလည်းဒီတက်ကမြန်မာနိုင်ငံရေးအခြေအနေရလိုအပ်ချက်ရဟိုပါရတယ်ဆိုပြီးတော့တခြားပြောခဲ့တာရှိပါတယ်ဆိုတော့ဒီအကြောင်းပြချက်တွေကခိုင်လုံတဲ့အကြောင်းပြချက်တွေလို့ကိုသက်စင်အနေနဲ့ယူဆလာခင်ဗျာ
ဟုတ်ကဲ့ခင်ဗျာကျွန်တော်အဓိကကျွန်တော်ပြောချင်တာကဘောလက်ရှိဖြစ်နေတဲ့တက်နဲ့ကျွန်တော်ပြောတာတော့ရတာဟိုရတာတဲ့အချင်းမှာရတာပဲအချင်းမှာဖြစ်နေတဲ့ပြဿနာကအဓိကတဲ့မှန်ပြီးမှားပြီးကိုကျွန်တော်မပြောချင်ဘူးကျွန်တော်အဓိကဖြစ်နေတဲ့ပြဿနာကဘာလဲဆိုတော့တက်က1962ခုနှစ်အာဏာသိမ်းတဲ့အချိန်ကစပြီးတော့တက်မှာ state building ကိုခေါ်ရပေါ့နော်သူ့ရဲ့ဟို vision ရှိတာသူ့မှာ vision ရှိတယ်သူကတပီတော်ထူထောင်နေတယ်တပီတော်ဆိုရင်ဒါကြောင့်သူအနာသိနေဆိုတာတပီတော်ကူအောင်ခြင်းနဲ့ fishing ကသူအနာသိနေအနာသိနေရဲ့ခင်ဗျာအချင်းရတော့ရှောက်တော့သူကသူရကိစောက်သူကလုံးဝလက်မခံဘူးပြောမခံဘူးအဲ့နောက်ပိုင်းတော့1988ခုနှစ်တပတ်ခစ်တပတ်ငင်းငင်းကြီးဆိုင်တော့ဥပဒေနဲ့တစ်ဆက်မှာတမောက်ဥပဒေနဲ့တစ်ဆက်မှာငင်းငင်းကြီးဆိုင်ဆက်ပြီးချိန်ဆက်ပြီးတော့သူကဘာလို့ဖြစ်လာလဲဆိုတဲ့ခါကျတော့တော်တော်စစ်စစ်ကိုဆောင်းနေဒီမိုဒယ်အင်အားစုကြီးအပေါ်ဝင်တန်းတဲ့ကအင်အားစုကြီးကတန်းကြီးစိတ်ပူရင်းနဲ့ပတ်သက်ပြီးတော့ပစုံတရာတော့ vision ရှိမယ်လို့ကယုံကြည်တယ်။ယုံကြည်တဲ့အတွက်သူကဆော်ရဘီယံစုကိုလက်ခံမယ်ဆော်ရဘီယံစုဆိုတဲ့ဟာကိုသူကအဲ့စကားကိုပြောဝင်ပြီးတယ်။ဒါပေမဲ့သူ့မှာကလည်းဆော်ရဘီယံစုဆိုတာသူ့ vision ရသူ့တတ်မှတ်ထားတဲ့သူ့ပြောင်းမှန်းထားတဲ့ဆော်ရဘီယံပုံစံမျိုးပဲသူကလက်ခံတယ်အဲ့ဒီပုံစံတွေကြက်ခဲ့တယ်။ဒါပေမဲ့ဆော်ရဘီယံစုဆိုတာသကုံးလက်ခံတယ်။ဒါပေမဲ့သူ့ရဲ့သတ်မှတ်ထားတဲ့သူ့ညှော်မှန်းထားတဲ့သူ့ရဲ့ vision ရသူ့ညှော်မှန်းသတ်မှတ်ထားတဲ့ဆော်ရဘီယံစုဆိုတဲ့ပုံစံမျိုးသူကသတ်မှတ်ပြီးတော့သူကရက်ခံတယ်။သူအဲ့2030ရုပ်ဘဝမတိုင်ခင်2025ရုပ်ဘဝမတိုင်ခင်အထိသူကတန်းတဲ့ကနေစုရင်းနဲ့ဒေါ်မန်စုဦးဆောင်တဲ့ဒီမိုကရေစီအားစုကြီးဈားထဲမှာသုံးတရား state building နဲ့ပတ်သက်ပြီးတော့ vision ရှိနေတော့ကျွန်တော်လည်းကြောက်ရတယ်။ဒါပေမဲ့အခုချိန်ဒီမှာပြောလို့ရှိရင်ဗျာဟိုတိုင်းမတဲ့ကန်အင်အားစုရတိုင်းမနေသူတဲ့ကန်အင်အားစုတွေမှာတော့သူတို့ state နဲ့ပတ်သက်ပြီးတော့သူတို့မှာ vision ရှိတယ်။မှန်တော့သူတို့လက်ခံတယ်လက်မခံတယ်တော့ဟုတ်။ဆိုတော့သူတို့မှာ vision ရှိတယ်။ဒါပေမဲ့ကျွန်တော်တို့ဒီဘက်ကတောင်ဆန်းစုကြည်ဦးဆောင်နေကျွန်တော်ဒီမိုကရေစီအင်အားစုဟာ state building နဲ့ပတ်သက်ပြီးတော့တက်တာလိုမျိုး standard သူမျိုးစုနဲ့နိုင်ငံအားစုရသလို vision ရှိလားမရှိလားဆိုတာပြဿနာဖြစ်တယ်အဲ့တော့ကျွန်တော်တို့ကအဲ့ဒီလို vision ရှိခြင်းမရှိခြင်းဘောမူတည်ပြီးတော့ဥတော်ဆောင်စီတို့ဥဆောင်တဲ့ energy ဥဆိုးရကဘာဖြစ်နေလဲအခုကျွန်တော်စီတို့အကျွတ်နေမြေနေရာတိုင်းမှာလူမရှိမှကြောက်ဘူးဥဆောင်လို့ပြောမြေဥဆောင်မှဖြစ်ဘူးအဲ့တော့တက်တခါတန်ကြည့်လို့ရှိရင်ဒါပစ်ကြည့်တော့အထင်ပြင်းစရာဖြစ်တယ်အဲ့တော့ပြောစင်တာကအဲ့တော့တကယ်တော့လို့ရှိရင်ကျွန်တော်တို့ဘက်ကကျွန်တော် state building ကိုဘယ်လိုလုပ်မလဲကျွန်တော်က blue vision ရှိတယ်ကျွန်တော်ဘယ်လိုလုပ်ထားမလဲဘယ်လိုလုပ်ကြမလဲကျွန်တော်ဘက်ကညွှန်မှန်းချက်ကြီးဘာလဲဆိုတော့ကို energy party ဘယ်မှာလဲပြောထားတာမရှိဘူးဆိုတော့ဖွဲ့တယ်မှာလည်းပြောထားတာမရှိဘူးပြည်သူလည်းထားအောင်ပြောတက်တခါလို့ရှင်းတယ်သူတို့ကသူတို့တက်ထင်းပါလေအခိုင်မှာပြီးဆောက်ထားပြီးသားပြည်သူလည်းအခါအားလျော်စွာသူကချတတ်ထားပြီးသားဥပမာပြောလို့ရှင်းဒုတော်ဝင်ရေးသူမလို့ဆိုတာကတက်ကစပြောတာ
ဟုတ်ကဲ့ဆိုတော့ကိုတက်စီကိုတက်စီဆိုလိုတာကိုကျွန်တော်ဟိုတစ်ချက်သုံးသက်ကြားရတဲ့ပြပြကျွန်တော်သုံးသက်ချင်တာကတော့ဆိုလိုတာကတော့ဒီအခုစစ်တပ်ကဒီအခမ်းအနားတစုံတရာရှိနေတယ်ဆိုတော့စစ်တပ်ကသူကိုယ်တိုင်လည်းတိစောက်ထားတယ်နောက်တစ်ခုကဒီဘက်ကအတိုက်ခံဒီဒီမိုကရေစီနိုင်ငံရေးအင်အားစုတွေဘက်ကတစုံတရာအားနည်းချက်တွေနိုင်ငံရေးနဲ့ပတ်သက်ပြီးတိစောက်မှုတွေမှာအားနည်းချက်တွေရှိနေတယ်ဆိုတော့ဒီနိုင်ငံရေးမှာစစ်တပ်ကသူ့အခမ်းအနားဆက်ပြီးလွှမ်းမိုးနေနိုင်တဲ့အခင်းချင်းတွေဖြစ်နေတယ်ဆိုတော့သုံးသက်ချက်လို့ကျွန်တော်ယူဆမိပါတယ်ဟုတ်လားမသိဘူးကို
ဟုတ်ပါတယ်ခင်ဗျဟုတ်ကဲ့ဟုတ်ပါတယ်တစ်ဖက်ကအားနည်းနေတဲ့ခါမှာတစ်ဖက်ကပြင်ဆင်မှုမရှိတဲ့ခါမှာတစ်ဖက်ကပြည်သူထားတဲ့ခါမှာတော့ကျွန်တော်တို့ကဟိုတိုက်တဲ့နေတဲ့သူတို့ကတစ်ခါကအားအင်းအားလေးရှိလက်နဲ့တည်းရှိတဲ့ခါကျတော့ကျွန်တော်တို့က alternative ဘာမှမရှိတဲ့ခါမှာကျွန်တော်တို့ကဟိုဥပမာဖြစ်လဲကျွန်တော်တို့နောက်ဆုံးပြောလို့ရှိရင်ကျွန်တော်တို့ဟိုနေမနက်တိပင်းလုံးအစီဝေးထုတ်တဲ့ခါမှာတိုင်းသားတွေကတင်တဲ့အဆိုပြုချက်တွေကိုတက်ကလက်မခံလို့ရှိရင်ပြည့်ဆက်ပြရတယ်တက်ကလက်ခံသဘောတူတယ်အဲ့တော့ကျွန်တော်တို့ဦးစီးဦးဆောင်ပြုနေတဲ့အဆိုရအနေနဲ့ဒီတစ်ခါမှာဘာလုပ်ပေးနိုင်လဲ alternative ဘာလုပ်ပေးနိုင်လဲဘာမှမလုပ်ပေးနိုင်တက်ကလက်မခံသူလက်မခံအောင်တကယ်လည်းတကယ်လည်းဆိုလက်ခံတယ်ဆိုတော့တိုင်းရင်းနဲ့ပြည်နယ်သဘောတူညီမှုပေါ်မူတည်ပြီးတော့အစိုးရနေပြီးတော့လိုက်လူနေဆိုတဲ့သဘောဖြစ်နေတာအစိုးရအနေနဲ့ state building the blue vision ရှိတဲ့ဆိုတော့သင်္ချာပတ်ပြနိုင်လို့ရှင်တော့ကျွန်တော်တို့တက်ကကျွန်တော်တို့ဒီထဲဆောင်မှုနေမှာ
โอเคကျေးဇူးပါဆိုတော့ဒါနဲ့ဆက်ဆက်ပြီးကျွန်တော်ဆရာဦးရထွန်းကိုပြန်မေးချင်ပါတယ်အခုဒီစစ်တပ်ကဒီနိုင်ငံရေးထဲမှာပါနေတဲ့ကိစ္စတွေမှာဒီနိုင်ငံရေးသမားတွေဘက်မှလည်းတာဝန်မကင်းမှုဆိုတဲ့အမြင်မျိုးတွေရှိကြပါတယ်ဟိုနမူနာအနေနဲ့ပြောမယ်ဆိုတော့ဒီဥနုဝင်ကြီးချုပ်ဘွားမှာဗိုလ်ချုပ်နေဝင်ကိုအင်းဆောင်အစိုးရလုတ်ခိုင်းတာမျိုးတွေကိုထောက်ပြတဲ့ဥမာမျိုးတွေလည်းရှိပါတယ်အခုဒီကြားပြည်နယ်ကဖြစ်စင်မှာဆိုရင်လည်းတက်ကူချီအညီနဲ့ရှင်းမယ်ဆိုတဲ့အပြောမျိုးတွေကဒီစစ်တပ်ကိုနိုင်ငံရေးထဲကိုဆွဲသွင်းရကြရတယ်ဆိုတဲ့သဘောထားတွေရှိပါတယ်ဆိုတော့ဒီလိုစစ်တပ်ကနိုင်ငံရေးမှာပါနေခြင်းကိစ္စတွေကဒီနိုင်ငံရေးသမားတွေကိုလိုက်မှာဟောတာဝန်ရှိရလို့ပြောနိုင်လားဆရာဦးရထွန
်းအဲ့လိုပဲပြောရမှာပေါ့လေကျွန်တော်တို့ဒီအလုံးဟိုဟို98မှာဖြစ်တဲ့ကိစ္စကတော့ဟိုဒီနေ့ပဲကျွန်တော်ပြန်ဖတ်ကြည့်ရဲအဲ့ဒီဟာအသေးစိတ်တကယ်ဖြစ်တာကတော့ဟိုသူတို့ဒီဖတ်စာပတ်လာတဲ့မှာတန်ရှင်းနဲ့ဒီနေ꿰ပြီးတဲ့အခါကျတော့ဟိုဒီနေ့ကနေပြီးတော့ပါလီမန်ထဲမှာဥနုအစိုးရဟိုတန်ရှင်းကိုသူကဟိုအယုံကြည်မရှိအစိုးတွင်းတာပေါ့နော်တွင်းပြီးတဲ့အခါကျတော့မဲ꿰တော့ရှင်းမဲအတာနဲ့ပဲကတ်ပြီးတော့နိုင်တယ်အဲ့ဒါလိုဖြစ်သွားတဲ့ရလတ်ကိုဥနုကလည်းသိတော့မကျေနပ်ဘူးနည်းနည်းပဲကတ်နိုင်တဲ့အတွက်ကြောင့်လို့သိမကျေနပ်ဘူးပေါ့နော်အဲ့ဒါလိုအချင်းချင်းတွေ꽌ပြဲပြီးတဲ့အခါကျတော့ဒီတိုင်းပြည်မှာနည်းနည်းအဲဒီထိတ်မလန့်သိနေရဒီဟိုတနက်ကိုင်းဟိုတပုံနေရာလဲနေရာအနှံ့ပြားမှာရှိနေတဲ့အချိန်မှာတိုင်းပြည်ကိုဒီငင်ငင်သက်သက်ဖြစ်အောင်နဲ့နောက်ဟိုဥနုကရွက်ောက်꽌ပြန်ပြီးတော့အစ်စ်လုတ်ချင်တယ်ဆိုတဲ့ဥစ္စာကိုလည်းရိပ်ကြီးတဲ့တက်မတော်ကဟိုဗိုလ်ချုပ်နေဝင်းကဒီဗိုလ်မှူးချုပ်၃ယောက်ကိုလွှတ်ပြီးတော့သူတို့တက်မတော်ဘက်ကကန့်လန့်တယ်လို့ဖတ်ရတယ်ဗျာတက်မတော်ဘက်ကအရင်သွားပြီးတော့ကန့်လန့်တာကန့်လန့်တာကိုမှဘုနုကနေပြီးတော့အဲ့လိုအာနာသိမ့်နေဆိုရင်တော့တိုင်းပြည်အတွက်အစင်လာလည်းမကောင်းဘူးအဲကျွန်တော်အတွက်လည်းပိတ်ခါကြရတယ်အဲ့တော့ဟိုနိုင်ငံတော်အာနာကိုလွှဲရတယ်ဆိုတာမျိုးပဲလုပ်ပါဆိုပြီးတော့ညှိနှိုင်းပြီးတော့အဲ့ဒီဖွဲ့စည်းပုံအခြေခံဥပဒေရဟိုအနာလွှဲတာပေါ့လေလွှဲတဲ့အခါကျတော့အဲနောက်တစ်ခါဒီကျွန်တော်တို့လွတ်တော်အမှန်မဟုတ်တဲ့ပုံကိုဝင်းကြီးချုပ်ဖြစ်နေထောက်လာတဲ့ပို့ပြီးတော့အနာလွှဲလို့မရဘူးဝင်းကြီးချုပ်လွတ်ခွင့်မပြုဘူးဆိုတော့ခွဲကြီးပုံအခြေခံဥပဒေပုံမှန်ကန့်တတ်ချက်ကြောင့်တစ်ခါပြန်ဒီကြားထဲမှာအဲဥနေဝင်ကပြန်ပြီးတော့ဟိုဒီနှုတ်ထွက်တာလုပ်တယ်ပြီးတော့မှခွဲကြီးပုံအခြေခံဥပဒေပြင်ပြီးတော့တစ်ခါသူ့ကိုပြန်ပြီးတော့ဟိုဝင်းကြီးချုပ်ဖြစ်နေအစိုးရဖွဲ့ခိုင်းတယ်နောက်ရွက်ောက်ပဲပြန်လုတ်တယ်ပေါ့နော်ဆိုတော့ဥနုကနေပြီးတော့စကန်းလန်းတာတော့မဟုတ်ဘူးအဲ့ဒါတော့နော
်ဘာ
လို့တော့လဲ ဘာပဲဖြစ်ဖြစ်ဘာပဲဖြစ်ဖြစ်ဖြစ်လာတဲ့ဖြစ်ပေါ်လာတဲ့ရန်တရွေးကောက်ပွဲမှာနောက်တစ်ခါဒီ landslide ပြန်နိုင်တဲ့ရလတ်တွေကိုတော့သူကတော့ကျင်နာမှာပေါ့လေနော်ဒါတက်ကိုသူလွှဲလိုက်တဲ့အတွက်ကြောင့်မလို့ရွေးကောက်ပွဲမှာဒီပြန်ပြီးတော့ဒီအင်အားပြန်ပြီးတော့တွတ်တော်ထဲမှာပြန်စုပေါင်းနိုင်တာပေါ့နော်အခုကြားပြည်နယ်ဖြစ်တဲ့ကိစ္စမှာဆိုတော့ဆိုဖြစ်တဲ့ကိစ္စမှာကြတော့လေခုနပြောသွားသလိုပဲကျွန်တော်နိုင်ငံရေးသမားတွေကဟိုနိုင်ငံရေးဒီအကင်းမပါတာလည်းပါတယ်ပေါ့နော်သူဖြစ်တဲ့နာကတော့ကြားပြည်နယ်ဝန်ကြီးချုပ်အနေနဲ့ဖွဲ့စည်းပုံအခြေခံဥပဒေလည်းကျင့်ရဖို့လိုသလိုဒီဒီမိုကရက်တစ်ကျင့်စဉ်တွေအပေါ်မှာလည်းစောစောမြဲမြဲအဲဒီဟိုဖြစ်ဖို့ပေါ့ဟိုနှိမ့်ချိုက်ဖို့လိုတာပေါ့အခုဖြစ်သွားတဲ့ဒီဗိုလ်ချုပ်ကျေးရွတ်ကိစ္စနဲ့ပတ်သက်လို့ရှိရင်အမှန်ကတော့ဟိုဒီကြေးကြေးလည်လည်ဖြစ်အောင်အပြင်မှာနှိမ့်နှိုင်းဆွေးနွေးပြီးတော့ဟိုဒီအပေးယူလုပ်ပြီးတဲ့အခါကျတော့ပြည်လည်သွားအောင်ကြိုးစားရမှာပေါ့လေအဲ့လိုဒီဆွေးနွေးလို့မရဘူးဆိုတဲ့အခါမှာနောက်ဆုံးသွားတဲ့နာကတော့ဂိုင်ဒီမိုကရေစီကျင့်စဉ်အရာပဲဒီဒေတာပြည်သူလူထုကအာဒီဒီမဲအများစုနဲ့မကြိုက်ဘူးလို့ပြထားမယ်ဆိုရင်လည်းကျွန်တော်တို့အစိုးရအနေနဲ့လက်ခံပါတယ
်အ
ကြိုက်တယ်ဆိုလို့ရှိရင်လည်းခင်ဗျားတို့ကန့်ကွက်တဲ့လူတွေအနေနဲ့เนาะလက်ခံပေးပါဆိုတဲ့ဟာမျိုးနဲ့ကျွန်တော်တို့ဒီဒီ referendum သဘောမျိုးပေါ့เนาะအဲ့လိုလုပ်ပြီးတော့ဒီဆုံးပြတ်လို့ရှိရင်အသင့်တော်ဆုံးဖြစ်ရမယ်အစားချိန်ကြောက်တဲ့နီးတုံးလိုက်တာပေါ့ချိန်ကြောက်တဲ့အဲဟိုဟာတုံးလိုက်တဲ့အခါကျတော့ဒါဒီမိုကရေစီကျင့်စဉ်တစ်ခုပေါ်မှာသူတို့ဆော့ဆော့မဲမဲမရှိတာမလုတ်တမကင်တတ်တာကိုပွားပြီးတော့ပေါ်ပြတယ်လို့ရောက်နေတာပေါ့လေဒါကြောင့်ခဏအဒီကိုမင်းလည်းပြောထောက်ပြရတဲ့ဥစားအဲအဲ့ဒါလိုပဲပြောရမယ်လို့ခင်ပါတယ
်ဟုတ်ကဲ့ဆိုတော့ကျွန်တော်ဒီတော့ဆရာဦးတက်ဆွေသဘောထားကိုလည်းကြားချင်ပါတယ်ဆရာအခုဒီတက်ကဒီနိုင်ငံရေးမှာဟိုနေရာယူနေတဲ့ကိစ္စတွေကဒီနိုင်ငံရေးသမားတွေကိုယ်တိုင်မှာလည်းတာဝန်မကင်းဘူးဆိုတော့အမြင်အပေါ်မှာဆရာဘယ်လိုသဘောထားရှိပါလဲခင်ဗျဟု
တ်ကဲ့နိုင်ငံရေးပါတီတွေနိုင်ငံရေးသမားတွေဘက်ကအားနည်းချက်မရှိဘူးဆိုတာတော့ကျွန်တော်ဘယ်လိုမှမြင်လို့မရဘူးဒါပေမဲ့တော့ကော98ဝန်းကျင်ကိုကြည့်လိုက်လို့ရှိရင်တီမြဲနဲ့ဖတ်ဆပလာကွဲထားတယ်မှန်တယ်ဒါပေမဲ့အဲ့ဒီအချိန်မှာအဲဟိုတိုင်းပြည်ရဲ့ပြဿနာကပါတီကွဲတာပဲရှိပြီးတော့နောက်စစ်တပ်အစိုးရတုန်းကဆိုကွန်မြူနစ်ဟိုလက်နက်ကိုင်ကိစ္စပေါ့နော်အဲ့ဒီမှာတီမြဲကကွန်မြူနစ်ကိုအင်ပြာမပူပြီးဥဥတုတယ်မုန်းတာပေါ့နော်ဥဥတုကလည်းမုန်းပါလေအဲသို့တော့အဲဒီစစ်တပ်ကတီမြဲကိုဟိုပြောင်ပြောင်တင်းတင်းသူကထောက်ခံခဲ့တယ်ထောက်ခံရကနေပြီးတော့မှဒီနိုင်ငံရေးပါတီနှစ်ခုဟာပိုပြီးကွဲသွားတယ်ခင်ဗျာ90 59နှစ်ယူကကိုပဲကြည့်လိုက်ရင်စစ်တပ်ကဟိုတီမြဲကိုအတင်းဟိုပါသာပေးတော့လူလူကတခါအဲ့ဒါကိုပြောင်ပြောင်ပြုတ်ပြီးတော့ဥနုကိုကြိုက်လွန်းလို့ဆိုတာတဲ့အဲတပ်မတော်ရဲ့ပါလာတဲ့ဆွတ်ဖက်မှုကို
ဆန့်ကျင်ပြီးတော
့ဥနုကိုဟုတ်ကဲ့အဲ့လိုလုပ်ခဲ့တာဒါတော့ဟိုဒါတတချက်ပေါ့နော်နောက်တစ်ခုကလို့ဗျဒီနောက်ပိုင်းကိစ္စတွေပေါ့ခုနအဒီတာတူဆွေးနွေးလို့ vision ဆိုတဲ့အမျိုးအမြင်ပေါ့နော်ကျွန်တော်မြင်တာကကျွန်တော်ဖြစ်ချင်တာအမျိုးအမြင်ဆိုတိုင်းပြည်အတွက်အမျိုးအမြင်မရှိသေးခြင်းနဲ့ဗျငါအဖွဲ့ငါပါတီငါအုပ်စုရဲ့အမြင်ဆိုတာကတစ်ခါတည်းဟိုတစ်ခုတည်းပေါ့နော်တိုင်းပြည်အမြင်ကျွန်တော်တို့ရှိကွန်မရတာအခုကြာပြီဘုရားဆန်နောက်မှာတိုင်းပြည်ရဲ့အမြင်ပေါ့ဥပမာတရုတ်နိုင်ငံမှာဒါတိုင်ဆောင်ဖိန်းလက်ထက်မှာသူတိုင်းပြည်ရဲ့ရှေ့ရေးအမြင်150တရာ200ကိုကျူပြီးမြင်နေစီအမြင်နဲ့သူကအုပ်ချုပ်လာတဲ့ဒီနေ့ထိပါအဲ့တော့ဟို NLD မှာမရှိဘူးရှိဘူးပြောတာကတော့ကျွန်တော်တို့တရားမျှတမှုမရှိဘူးထင်တာ NLD မှာဒါစဉ်းစားဖို့အချိန်လည်းမရှိဘူးသူတယောက်တည်းတိုင်းပြည်အတွက် vision ကိုစဉ်းစားလို့မရဘူးခင်ဗျာတပ်တော်လည်းပါမယ်တိုင်းသားဟင်အစုတွေလည်းပါမယ်တခြားနိုင်ငံဟင်အစုတွေပါတဲ့ဟိုအနာဂတ် vision ပေါ့နော်250တရာတိုင်းပြည်အတွက် vision ကိုချနိုင်ဖို့အခွင့်အလမ်းကိုမရခဲ့တဲ့အတွက်အဲကျွန်တော်ကတော့အဲ့ဒါအားမြင်နေဆိုတော့ကဲဟိုတပ်တော်နဲ့ပတ်သက်လေဒီဒီကိစ္စမှာအပြူသူဟုတ်ပေါ့လေသူ vision ကြီးတဲ့မဟုတ်ပဲねတိုင်းပြည်ရဲ့ vision ကိုပြောင်းတဲ့နေလို့ကျွန်တော်ယူဆပါတယ်ခင်ဗျာ
ဟုတ်ကဲ့ဆရာဦးတက်ဆွေးဆွေးနွေးတာကျေးဇူးပါဆိုတော့ကျွန်တော်တို့ဒီဆွေးနွေးပွဲအတွက်ကိုပါဝင်ဆွေးနွေးဖို့ဆက်သွယ်ထားတဲ့ပုဂ္ဂိုလ်တချို့လည်းလေလိုင်းပေါ်မှာရှိနေပါတယ်ဖင်လန်နိုင်ငံကိုငင်းချမ်းပါကိုငင်းချမ်းသဘောထားလည်းဆွေးနွေးနိုင်ပါတယ်ခင်ဗျာ
အဓိကကဗမာလူမျိုးကြီးဝါဒပဲအောင်ဆန်းအောင်ဆန်းဆိုပြီးတော့ဗိုလ်ချုပ်အောင်ဆန်းကိုပြောနေတာလည်းဗမာလူမျိုးကြီးဝါဒပဲတကယ်တကယ်ကျတော့သမိုင်းမှာအမတ်တမတော်ကဘာမှလှုပ်လို့လွတ်လပ်ရေးရခဲ့တာမဟုတ်ဘူးဆိုတာတမိုင်းပညာရှင်ဦးအောင်ခင်လည်းပြောတယ်အကုန်လုံးလည်းသိနေတယ်အဓိကကအဲ့ဒီချိန်တော့ဗိုလ်ချုပ်စမစ်ဒရိုနိုကအစဒီဘမလွတ်လပ်ရေးကိုအကုန်ပေါင်းယူကြတာဒါမျိုးမဟုတ်ဘဲနဲ့အခုဖြစ်နေတာပေါ့ခရီးဝင်ကြီးချုပ်ကလည်းပြောတယ်တို့ဘာလို့ဒေါ်ဆန်းစုကြည်ကိုတိုင်းလည်းလေဒီစစ်တပ်နဲ့ပေါင်းပြီးတော့အခု2008ကိုပြင်မပြင်ဘူးဆိုပြီးလှုပ်နေတဲ့ဟာတွေအကုန်လုံးက ဗမာလူမျိုးကြီးဝါဒပါဒီစစ်တပ်ကိုကျွန်တော်တို့ကတကားနဲ့ထည့်ပြောကြအောင်မလို့ဗမာပြည်မှာတမတော်မရှိလို့ရှိရင်အေးချမ်းတယ်ဟိုတမတော်ရှိလို့ရှိရင်ဒုက္ခရောက်တယ်ဆိုတဲ့ဟာမှညိုပါပဲကျန်တဲ့ကိစ္စတော့မရှိပါဘူးအဓိကတော့ဗမာလူမျိုးကြီးဝါဒကိုမဖြောင်းနိုင်တဲ့ရရတော့ဒီပြဿနာတွေကအမြဲတမ်းတက်နေမှာပါပဲခင်ဗျာကျေးဇူးအများကြီးတင်ပါတယ်ကိုအောင်လ
ို့ဟုတ်ကဲ့ကိုငင်းငယ်မြင်ဆွေးနွေးရကျေးဇူးပါကျွန်တော်တို့ဒီ Facebook တွေ email တွေနဲ့ပို့ထားတဲ့ချို့လည်းတလက်စာတွေပေါ်ပြခြင်းပါတယ် Facebook ကစာတချို့တော့မဆုမမဖတ်ပြပါအောင်ခင်ဗျာ
ဟုတ်ကဲ့ပါရှင်ဒီနေတန်လင်းလက်အောင်ဆိုတဲ့အကောင့်ကနိုင်ငံသားသမားတွေကစစ်တပ်ကိုအတုံးချရင်းနဲ့စစ်တပ်ကခေါင်းပေါ်တက်နေတာပါပဲ။ဥနုကနေဝင်းကိုတိတ်တိတ်အာနာသိမ်းခိုင်းတယ်လို့ပဲတိုင်းရင်းသားခေါင်းဆောင်တွေကပြောပါတယ်။ယုံလဲတကယ်ယုံပါတယ်။ဗီဒီယိုဆိုတဲ့အကောင့်ကတော့မြန်မာနိုင်ငံသားတွေဟာမြန်မာနိုင်ငံတနိုင်ငံလုံးရဲ့အကြီးမားဆုံးရန်သူကဘယ်အဖွဲ့လဲဆိုတာအများစုကမခွဲခြားမသိကြလေတော့ဗမာတပ်မတော်ကနိုင်ငံရေးမှာဆက်ပြီးတော့မှွေနေမှာပဲတဲ့။ဒါနဲ့အဲ့ဒီဗမာတပ်မတော်ကရောဗိုလ်ချုပ်အောင်ဆန်းကိုအာဇာနည်အဖြစ်လက်ခံထားပါရဲ့လားဆိုတာမေးခွန်းထုတ်ပါတယ်တဲ့ဟိန်းထက်ဆိုတဲ့အကောင်ကတော့အာနာမမောတာကတော့အမှန်ပါတဲ့အစိုးရရဲ့အားနည်းချက်ကလည်းသိပ်များပါတယ်တဲ့စိတ်သွားရကိုမပါသလိုဝင်တော့ဝင်မိုးကလည်းများစူးညောင်းခလုတ်ကလည်းများလွန်းလှပါတယ်ဗျာတဲ့ရွှေစန်းဆိုတဲ့အကောင်ကအေးဗျာတဲ့တရားဝင်စီးလုံးညီညွတ်တဲ့နိုင်ငံမဖြစ်သေးလို့ပဲပြောရမှာပေါ့တဲ့မျိုးမြောက်ကူးဆိုတဲ့အကောင်ကတော့တတိယပင်လုံးမေခွန်းမှာကာကြုတ်ပြောသွားသလိုနိုင်ငံရေးသမားတွေရှုပ်လိုက်တိုင်းသူတို့စစ်တပ်ကပဲအများအားဖြည့်ရှင်းပေးခဲ့ရတယ်ဆိုသလိုပဲဖြစ်နေပြီလားမသိပါဘူးလားခင်ဗျာတဲ့
ဟုတ်ကဲ့မဆုံမွန်ကျေးဇူးပါကျွန်တော်တို့ဒီနောက်ထပ်ပေးထားတဲ့စာတချို့ကိုလည်းတစ်လက်စာတွေပေါ်ပြချင်ပါတယ်သူကတော့အမေရိကန်ပြည်တော်စုကမောင်တသနာရဲ့ပေးစာပါကိုရန်နိုင်ဖတ်ပြပါအောင်ခင်ဗျာ
လွတ်လပ်ရေးရပြီးနှစ်ပေါင်းများစွာကတည်းကစစ်တပ်ကနိုင်ငံရေးမှာနေရာယူထားတာဟာဥပိုလ်သခင်နိုင်ငံရေးခေါင်းဆောင်တွေရဲ့အာဏာချက်တွေကအစပြုခဲ့တယ်လို့ယူဆမိပါတယ်တင်ရှားဆုံးကတော့တိုင်းသာကောင်းဆောင်တွေတောင်းဆိုနေတဲ့ဒန်းတူညီမကြီးဖက်ဒရယ်ပြည်ထောင်စုတည်ဆောက်နိုင်ရေးပြဿနာတွေကိုနိုင်ငံရေးနည်းနဲ့ငြိမ်းချမ်းစွာအပြေမရှာနိုင်ခဲ့ကြတာကြောင့်တိုင်းပြည်တည်ငြိမ်ရေးအတွက်စစ်တပ်ကပါဝင်လာရာကနေအချင်းကြာလာရတဲ့မြတ်စစ်ကောင်းဆောင်တွေအာဏာမမောမှုတွင်ကြီးသွားရတယ်လို့ယူဆမိပါတယ်အထူးသဖြင့်နိုင်ငံရေးကောင်းဆောင်တွေဟာစစ်ကောင်းဆောင်တွေအပေါ်ယုံကြည်မှုလွန်ကဲပြီးအသေးအချာမကန်တွယ်ခဲ့ကြခြင်းပါပဲစစ်ကောင်းဆောင်တွေဘက်ကလည်းဒီအာဏာချက်တွေအပေါ်အခွင့်အရေးယူပြီးယာယီထိန်းသိမ်းရေးကနေကြာလာတော့အာဏာမမောလာတဲ့အဆင့်ကိုကူးပြောင်းသွားကြတယ်လို့ယူဆမိပါတယ်ဒီလိုအတိတ်ကနိုင်ငံရေးခေါင်းဆောင်တွေရဲ့အာဏာချက်တွေကိုအစိုးရတက်ကသင်ခန်းစာယူပြီးနိုင်ငံရေးမှာစစ်တပ်ရဲ့အခန်းကဏ္ဍယုံနယ်လာအောင်ကြိုးပမ်းနေတဲ့အချိန်ရိုက်ကော်မြို့မှာဗိုလ်ချုပ်ကျေးရုပ်ထားရှိရင်းနဲ့ပတ်သက်ပြီးကန့်ကွက်သူတွေနဲ့ကောင်းမွန်တဲ့အဖြစ်တစုံတရာရတဲ့အထိမဆွေးနွေးနိုင်ပဲစူပူမှုတွေဆက်လုပ်နေရင်နယ်မြေတည်ငြိမ်ရေးအတွက်စစ်တပ်ကိုခေါ်ပြီးထိန်းသိမ်းခိုင်းမယ်ဆိုတဲ့ကြရပြည်နယ်ဝန်ကြီးချုပ်ရဲ့ပြောကြားချက်ဟာ NLD ပါတီအတွက်ရောအစိုးရအတွက်ရောငြိမ်းချမ်းရေးကြိုးပမ်းချက်တွေအပြင်နိုင်ငံရေးခေါင်းဆောင်တွေအတွက်ပါအလွန်ထိခိုက်သွားတယ်လို့သုံးသပ်မိပါတယ်
။ဟုတ်ကဲ့ဒါကတော့မောင်တဆနဖြစ်ပါတယ်။နောက်တစ်ခုကတော့ကျွန်တော်တို့ဖြိုးကိုဖြိုးဝင်းထက်အောင်မှာနန်းလောင်ကိုဖတ်ပြပေးပါဦးခင်ဗျ
။ကျွန်တော်ကဖြိုးဝင်းထက်အောင်မှာစစ်တပ်ဟာနိုင်ငံတနိုင်ငံမှာနိုင်ငံကိုကာကွယ်ဖို့အတွက်မရှိမဖြစ်လိုအပ်တာမှပဲမြန်မာနိုင်ငံမှာတော့စစ်တပ်ဟာနိုင်ငံရေးမှာလိုအပ်တာထက်နေရာပိုယူနေတာတော့သေချာပါတယ်။စစ်ကောင်းဆောင်တွေရဲ့အာဏာမှန်မှောက်မှုကြောင့်လားနိုင်ငံရေးကောင်းဆောင်တွေရဲ့အာဏာချက်ကြောင့်လားဆိုတာကတော့အဖြေကရှင်းပါတယ်ဗိုလ်ချုပ်မရှိတဲ့နောက်ပိုင်းနိုင်ငံကိုစစ်အစိုးရကပဲနှစ်ဆယ်ချီလို့အုပ်ချုပ်ခဲ့တာပါအများသိကြတဲ့အတိုင်းနိုင်ငံရဲ့ပညာရေး၊ကျန်းမာရေး၊စီးပွားရေး၊လူမှုရေးစသဖြင့်ဘာတွေများတိုးတက်ပြောင်းလဲမှုတွေတွေ့ရပါသလဲအခုဒီမိုကရေစီနိုင်ငံကိုပြောင်းလဲကျင့်သုံးခွင့်ရပြန်တော့လဲစစ်တပ်ဆိုတာနိုင်ငံရေးမှာအစိုးရအထက်မှာရှိနေတာပါရှင်းရှင်းပြောရရင်နိုင်ငံကိုအာဏာသိမ်းချရင်ထပ်သိမ်းလို့ရတဲ့အခြေအနေမျိုးနေရာမျိုးမှာရှိနေတာပါကျေးဇူးတင်ပါတယ် VOA VOA ဝိုင်းတော်သူဝိုင်းတော်သားတွေနေကောင်းကျမ်းစာနဲ့ကပတဝန်းကပြည်သူပြည်သားတွေအတွက်သတင်းများကိုဆက်လက်တင်ဆက်ပေးနိုင်ကြပါစေ
။ဟုတ်ကဲ့ဒီစာရေးထဲမှာတော့အဓိကတော့ဒီစစ်တပ်ကမြန်မာနိုင်ငံရေးမှာနေရာယူထားဆဲဖြစ်ပြီးဆက်ပြီးနေရာယူနိုင်တဲ့အလားအလာတွေကိုထောက်ပြပါရယ်ဆိုတော့တိုင်းရင်းသားရဲ့ညဉ့်ညဉ့်ရေးကိစ္စလိုမျိုးရခိုင်ပြည်နယ်အရေးလိုလက်တလောအရေးကြီးဖြစ်ရှင်းမှုလူနေတဲ့ကိစ္စတွေမှာလည်းတက်ကတစ်စီတစ်ပိုင်းပါနေရယ်ဆိုတော့ဒီစစ်တပ်အနေနဲ့ဒီတစုံတရာဆက်ပြီးနေရာယူထားအောင်မယ်ဆိုတော့မှနိုင်ငံရေးမှာဘယ်ခန့်ကဏ္ဍကနေဘလောက်ချိန်ကာလလောက်ထိပဲဆက်ရှိတင်နေလဲဆိုတော့လူရင်းတူရှင်ကျွန်တော်အချိန်နဲ့တိတ်မရတဲ့အတွက်ဥယျာထွန်တစ်ချက်လောက်အရင်ဆွေးနွေးပေးပါခင်ဗျာ
ဒီကျွန်တော်တတိယအချိန်ဟိုပင်လုံးကြီးလာကံပေါ့နော်27ရာစုပင်လုံးကြီးလာကံနောက်ဆုံးကျင်းပသွားတဲ့အထက်မှာဘုဂျမူကြီးမင်းအောင်လိုင်ပြောသွားတဲ့စကားထဲမှာသူဟိုတချို့သူပြောတဲ့တချို့အချက်လက်တွေကျွန်တော်လက်ခံသလိုအဲ့လက်ခံတဲ့အထဲမှာကိုပဲအဖြေတွေပါတယ်လို့ထင်တယ်ဥပမာအားဖြင့်ဒီပြည်ရင်းစစ်ဖြစ်တယ်ဆိုတာစစ်တပ်ကြောင့်မဟုတ်ဘူးနိုင်ငံရေးသမားတွေလှုပ်ခဲလို့အဲ့ဒီနေရာတွေကနေပြည်ရင်းစစ်ဆက်လာတယ်ဆိုတဲ့ဟာပေါ့ဗျာဥပမာသူက ပြောပြောတာတော့ဥနုပေါ့ဥနုကဗုဒ္ဓဘာသာကိုနိုင်ငံတော်ဘာသာဖြစ်နေပြတ်ထန်းလိုက်တဲ့အတွက်ကြောင့်လို့ KIA ဆိုတဲ့ဒီလက်နက်ကိုင်ဖွဲ့ပေါ်လာတယ်ဆိုတာမျိုးပေါ့နော်အဲဆိုတော့ဟုတ်ပြီဒါဆိုလို့ရှိရင်အဲဒီဟာတွေကိုအခုဖြည့်ရှင်းဖို့အတွက်ကိုဒီအရက်သားဒီနိုင်ငံရေးသမားတွေကနော်ကျွန်တော်ပြည်သူလူထုကယူကောက်တင်မြောက်ထားတဲ့အရက်သားနိုင်ငံရေးသမားတွေကဖြည့်ရှင်းမယ်အဲ့တော့ခင်ဗျားတို့အနေနဲ့အဲဒီဖြည့်ရှင်းတဲ့ဟာကိုဟိုဒီအချက်ချာကြတဲ့နေရာကနေပြီးတော့မကင်ဘဲနဲ့အဲဆုတ်ပေးနိုင်မလားဓမီးကအဲ့လိုဟိုဟိုမရမှာဖြစ်တယ်ဥပမာဘာလို့ပြောချင်တာလဲဆိုတော့အခုကဒီငញ្ញိုင်းရဖို့အတွက်ရှင်နေကြတဲ့အခါဖွဲ့စည်းပုံအခြေခံဥပဒေပြင်ဆင်ရေးဆိုတဲ့ဟာကပါလာတယ်ကပ်ပါလာတွဲပါလာတာပေါ့အဲ့ဒါကိုမဖြည့်ရှင်းနိုင်လို့ရှိရင်ငញ្ញိုင်းရဖို့ကမလွယ်ဘူ
းဟုတ်ကဲ့
အခုတက်မတော်ကအဲ့ကဥစ္စာကိုကင်ထားတယ်အဲဆိုတော့ကျွန်တော်ပြောချင်တဲ့သဘောကဒီဟာကိုဟိုနားလေဟိုလို့တယ်အဲ့တော့နိုင်ငံရေးသမားတွေနဲ့တက်နဲ့ဒီဟာကိုတေချာကြည်ရင်နဲ့နားလေပြီးတဲ့အခါကျတော့တောင်းဆိုနေတဲ့ဖက်ဒရယ်ဆိုတာ
ဟိုပုံစံကြည့်ရတဲ့ဆရာကြီးထွန်းကျွန်တော်အချိန်လေးတလောက်ပေးရတဲ့အတွက
်
ဒီနေရာမှာပဲနေကောင်းချုပ်ပြစေပါဝင်ဆွေးနွေးပေးတဲ့ဦးရထွန်းဒေါက်တာတင်းဆွေကိုတက်စင်နဲ့အတူပါဝင်ဆွေးနွေးတဲ့ပုဂ္ဂိုလ်အားလုံးလည်းအထူးပဲကျေးဇူးတင်ပါတယ်ခင်ဗျာ
ကောင်းလင်းဦးဆွေးနွေးတင်ဆက်တဲ့စနေည VUE ဒိုင်ရိုက်လေးလိုင်းအစီအစဉ်ကိုနားဆင်ကြရတာပဲဖြစ်ပါတယ်ကျွန်တော်တို့ VUE ကထုတ်လွှင့်ချက်တွေနဲ့ပတ်သက်လို့ဝေဖန်အကြံပေးခြင်းနဲ့ဒေသချင်းတောင်းညင်နဲ့ဆိုရင်တော့စာလိုက်ကတဆင့်လဲဆက်သွယ်နိုင်ပါတယ်လိပ်စာက VUE မြန်မာဝိုင်းအစီအစဉ်တဆင့်စာလိုက်တက်တာအမှတ်855ရန်ကုန်စာလိုက်ကြီးရန်ကုန်မြို့ဖြစ်ပါတယ်ခင်ဗျာဒီကနေ့ညနေ6နာရီခွဲကနေ9နာရီထုတ်လွှင့်မဲ့အစီအစဉ်တွေကိုတော့လိုင်းဒိုမီတာ71925တို့မှာဖမ်းယူနားဆင်နိုင်ပါတယ်ဘူရောဂျန်နေသေးတဲ့အချိန်တော်တွင်မှာသတင်းအကျဉ်းချုပ်ကိုကိုကြော်ကြော်သိမ်းပြောပြပေးပါအောင်ဗျာ
။တူရကီနိုင်ငံမှာဖမ်းဆီးခံထားရတဲ့အမေရိကန်ခရီးယန်ဘုန်းတော်ကြီးအန်ဒရူးဘရန်ဆန်နဲ့ပတ်သက်ပြီးအမေရိကန်နိုင်ငံသားဝန်ကြီးမိုက်ပွန်ပေယိုနဲ့တူရကီနိုင်ငံသားဝန်ကြီးကာဗူဆိုဂလူတို့ဆွေးနွေးကြတယ်လို့အမေရိကန်နိုင်ငံသားရေးဌာနကစနေနေ့မှာပြောပါတယ်။ဘုန်းတော်ကြီးဘရန်ဆန်အပေါ်အကြံဖက်ဝါဒတရှိုးလုံးမှုဆိုင်ရာဆွေးချက်တွေနဲ့ဖမ်းဆီးထားတာပါ။ဝန်ကြီးနှုတ်ဆွေးနွေးချက်အသေးစိတ်တွေကိုမထုတ်ပြန်ပေမဲ့တန်တမန်နူတို့ကြားဒီကိစ္စကိုဖြေရှင်းရင်းနဲ့နှစ်ဖက်စိတ်ဝင်စားတဲ့တခြားကိစ္စရပ်တွေကိုဖြေရှင်းရေးအခိုင်အမာရှိတဲ့အကြောင်းပြောဆိုကြတယ်လို့နိုင်ငံရေးဌာနပြောခွင့်ရဟေသာနိုဝတ်ကပြောပါတယ်မြန်မာနိုင်ငံတွင်ဒေသတော်များမှာမိုးပြင်းထန်ရွာတဲ့အတွက်အရေးကြီးတဲ့ဘေးဒဏ်ကိုခံစားနေကြပါတယ်ဘီလင်းမြေကြီးတန်လွင်မြေကြီးပဲခူးမြေကြီးရွှေကျင်မြေကြီးနဲ့စစ်တောင်းမြေကြီးတွေစိုးရင်ရေမှန်ကျော်လွန်နေတဲ့အတွက်လည်းမြေကမ်းနီးနေထိုင်သူတွေအနေနဲ့ညှိရေလွတ်ကင်းတဲ့နေရာတွေမှာရှောင်ရှားနေထိုင်ကြဖို့အမျိုးသားသဘာဝဘေးရန်တွေဆိုင်ရာစီမံခန့်ခွဲမှုကော်မတီကအကြံပြုထားပါတယ်။မြန်မာအင်ဒီဂျင်အိန္ဒိယနိုင်ငံမြောက်ပိုင်းဥတ္တပရဒက်ရှ်ပြည်နယ်မှာလည်းမိုးပြင်းထန်ရွာပြီးရေကြီးတာကြောင့်သေဆုံးသူ60ထဲမှနည်းရှိသွားပြီလို့တာဝန်ရှိသူတွေကစနေနေ့မှာပြောပါတယ်။မြန်မာ၊ဗီယက်နမ်၊သီရိလင်္ကာ၊ထိုင်းစတဲ့နိုင်ငံတွေပါဝင်တဲ့အာရှနိုင်ငံတွေအတွက်ရေကြီးမဲ့အန္တရာယ်ကိုကြိုတင်သတိပေးနိုင်မဲ့နည်းလမ်းတစ်ခုကိုဖန်တီးဖော်ထုတ်ဖို့အိန္ဒိယနိုင်ငံကို WMO ကမ္ဘာမိုးလေဝသအဖွဲ့ကြီးကတာဝန်ပေးထားတဲ့ကြောင်းအိန္ဒိယအဆင့်မြင့်တာဝန်ရှိသူတွေကပြောပါတယ်။အိန္ဒိယမူလဝဒဌာနအနေနဲ့ရာသီဥတုအနေကိုရာသီဥတုအခြေအနေကိုကြိုတင်ခန့်မှန်းနိုင်မဲ့နည်းလမ်းကိုဖန်တီးထုတ်လုပ်သွားဖို့ရှိတယ်လို့အိန္ဒိယနိုင်ငံကမ္ဘာရေဒုမြေဒုဆိုင်ရာဝန်ကြီးဌာနအတွင်းဝန်ဒေါက်တာမာဒဗန်ရာဂျီဗန်ကပြောကြောင်း The Hindu Daily သတင်းစာကစနေနေ့မှာဖော်ပြပါတယ်။ရေကြီးမဲ့အန်ဒရယ်ကိုအနည်းဆုံး6နာရီကြိုပြီးသတိပေးနိုင်မဲ့ကိရိယာကိုအမေရိကန်ကရင်းစုံတည်တွင်ထုတ်လုပ်တာဖြစ်ပြီးကမ္ဘာမူလဝဒအဖွဲ့ကြီးကိုလှူဒန်းထားပါတယ်။ကမ္ဘောဒီးယားနိုင်ငံမှာလွှတ်တော်မှတ်နေရာ125နေရာအတွက်ရွေးကောက်ပွဲတွေဒီကနေ့စတင်ကျင်းပနေပြီးမဲဆန္ဒရှင်တွေမဲပေးနေကြပါပြီ။ဒါပေမဲ့လည်းတိတိယောက်ရှင်ပြန်လည်နဲ့အတိုက်ခံမရှိအောင်ဖိနှိပ်ကန့်သတ်ထားပြီးဖြစ်တဲ့အတွက်အာဏာရကမ္ဘောဒီးယားပြည်သူ့ပါတီပဲအနိုင်ရသွားမယ်လို့ခန့်မှန်းထားကြတာပါ။ဒီကနေ့မဲပေးပွဲမတိုင်ခင်အချိန်မှန်းတွေမှာပဲ VOA RFA နဲ့ဖနွမ်ပင်ပို့အပါဝင်တိကျလွတ်လပ်တဲ့သတင်းဌာန15ခုရဲ့ website တွေကိုကမ္ဘောဒီးယားအစိုးရကပိတ်ပစ်ထားပါတယ်ခင်ဗျာ။
ကျေးဇူးပါခင်ဗျာသတင်းအကျဉ်းချုပ်ကိုကိုကျော်ကျော်သိန်းပြောပြသွားတာပါဒီမနက်အတွက်အစီအစဉ်ထုတ်လို့ရမှုကမတ်အင်ဂျင်နိုင်ဖြစ်ပါတယ်အတန်ပိုင်းဆိုင်ရာအင်ဂျင်နီယာရောကိတ်ဆုံးဖြစ်ပါတယ်ဒီကနေ့မနက်အတွက် VOE အစီအစဉ်တွေကိုလိုင်းနိုမီတာ24 40 51နဲ့လိုင်းလတ်190တို့ကနေထုတ်လွှင့်ခဲ့တာပါ VOE ကိုနားဆင်တဲ့အတွက်ကျေးဇူးပါသွားရရှိများနဲ့တကွမြန်မာပြည်သူပြည်သားအားလုံးကြော်ရွှင်စရာနေ့တစ်နေ့ဖြစ်နိုင်ကြပါစေကျွန်တော်ညံဝင်းအောင်ပါ
Thank you.
This program has come to you from the Voice of America, Washington.